Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အသံရ2023ခုနှစ်အောက်တိုဘာလ12ရက်ခြားသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50-51လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ဣသရေလနဲ့ဟာမတ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အရေးပေါ်စစ်ကာလညီညွတ်တဲ့အစိုးရတရားဖွဲ့စည်းမယ်ဆိုပြီးဣသရေလကပြောလိုက်ပါတယ်။ဣသရေလကဂါဇာကမ်းမြောင်ကိုထိန်းချုပ်နိုင်ပြီဆိုပေမဲ့အခုချိန်ထိကိုပါလက်စတိုင်းဘက်ကပြစ်နေတဲ့ဒုံးအန္တရာယ်ကိုရင်ဆိုင်နေရဆဲပဲလို့တယ်ဗီမာနီထိုင်းတဲ့မြန်မာတွေက view ကိုပြောပါတယ်။အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနေရာတစ်အတွက်စတီဗ်စကဲလစ်ကိုအောက်လွတ်တော် Republican ကုစရီကဗိုလ်ဒုံးနေမှာအဆိုပြုခဲ့ပါတယ်။
ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်ဣသရေလဂါဇာနောက်ဆုံးရအခြေအနေအင်ဒိုနီးရှားကမြန်မာစစ်ကောင်စီကိုလက်နက်တွေရောင်းချတယ်ဆိုတဲ့အပေါ်စူးစီးတင်ပြချက်ထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားတွေမှတ်ပုံတင်ရေးစီးမြင့်တဲ့အကြောင်းစတဲ့သတင်းဆောင်ပါတွေကိုသတင်းတွေအပြီးမှအရင်ဆုံးနှားဆင်ချရပါမယ်ဒီနောက်မှာတော့အေဒီတန်နဲ့ဆွေနွေကန်လူတုနဲ့ချမ်းမာရေးအာကစားသတင်းပတ်စင်ကဏ္ဍတို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရဲမွန်ကပြောပြပေးပါမယ်ရှင်
ဣသရေလအနေနဲ့ဟာမတ်စစ်သွေးကြွတွေကိုတိုက်ခိုက်ဖို့အရေးပေါ်စစ်ကာလညီညွတ်တဲ့အစိုးရတရားဖွဲ့စည်းမယ်လို့ဣသရေလကပြောလိုက်ပါတယ်။တချိန်တည်းမှာတော့ပါလက်စတိုင်းအသွင်ပိုင်းနဲ့မြေပြင်ထိုးစစ်ဆင်နိုင်မှုစစ်တီအင်အား3000ကိုဂါဇာအနီးချထားပါတယ်။ဟာမတ်စစ်ဖွဲ့ကိုစစ်ဆင်နိုင်ရေးအတွက်လက်ရှိကာကွယ်ရေးဝန်ကြီးယော့ဖ်ဂန်လန်နဲ့အတူအတိုက်အခံမြို့သားညီညွတ်ရေးပါတီခေါင်းဆောင်ကာကွယ်ရေးဝန်ကြီးဟောင်းဘန်နီဂန်စတိုနဲ့စစ်ကာလအစိုးရတရားကိုဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကဖွဲ့စည်းခဲ့ပါတယ်။စစ်သွေးကြွတွေအနေနဲ့ဣသရေလကိုမချင်းချောင်းနိုင်အောင်ဂါဇာမှာဟာမတ်စ်အုပ်ချုပ်မှုကိုဖျက်သိမ်းပစ်မယ်လို့ဣသရေလဝန်ကြီးချုပ်ကကြုံးဝါပါတယ်။အခု9ရက်ကြာတိုက်ပွဲတွေအတွင်းမှာတော့အမေရိကန်လူမျိုး22ဦးအပါအဝင်နိုင်ငံခြားသားတွေနဲ့ဣသရေလပြည်သူ 1200 ဣသရေလနိုင်ငံအတွင်းမှာတိုက်ဆုံခဲ့ပြီးနောက်ထပ် 2800 လောက်ဒဏ်ရာရတာတယ်လို့ဣသရေလကပြောပါတယ်။ပါလက်စတိုင်းအာဏာပိုင်ဘက်ကထုတ်ပြန်ချက်မှာတော့ဣသရေလရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းပြည်သူ 1055 ဦးတိုက်ဆုံပြီး 9000 ကျော်ထိခိုက်ဒဏ်ရာရထားတယ်လို့ဆိုပါတယ်။ဣသရေလဘက်ကဂါဇာကိုမြေပြင်ထိုးစစ်ဝင်လာရင်တော့ထိခိုက်ဒိဆုံမှုတွေဒီထက်ပိုများလာနိုင်ပါတယ်။အမေရိကန်ပြည်ထောင်စုဟာဣသရေလကိုထောက်ခံပြီးဣသရေလရဲ့လုံခြုံရေးအတွက်အခိုင်အမာရပ်တည်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်နန်ကဗုဒ္ဓဟူးနေ့မှာထပ်မံပြောဆိုလိုက်ပါတယ်
။ And this moment we have to be crystal clear. There is no justification for terrorism. No excuse.
အခုလိုအချိန်အခါမှာကျွန်တော်တို့ကရှင်းရှင်းလင်းလင်းပြက်ပြက်သားသားညီနိုင်ရပါမယ်အကြမ်းဖက်လို့ရဲ့အတွက်ဘလို့အကြောင်းပြချက်ဘလို့စင်ချင်းမျိုးကိုမှလက်ခံနိုင်စရာမရှိပါဘူးပြီးခဲ့တဲ့နေ့ကပြောခဲ့သလိုပါပဲဣသရေလရဲ့လုံခြုံရေးနဲ့ဂျူးလူမျိုးတွေရဲ့လုံခြုံရေးအတွက်ကျွန်တော်တန်သိမ့်တန်ချထားပါတယ်အခိုင်အမာရည်တည်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်ဒုသမ္မတကမလာဟဲရစ်အပါအဝင်အမေရိကန်ရဲ့လုံခြုံရေးလုပ်ငန်းအဖွဲ့အနေနဲ့ဗုဒ္ဓဟူးနေ့မှာပဲဣသရေလဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကိုဆက်သွယ်ပြီးအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါရယ်ဣသရေလအနေနဲ့ဟာမတ်စ်ကိုတိုက်ခိုက်ရမှာလိုအပ်မဲ့အရေးပါတဲ့လက်နက်ခဲယံနဲ့စစ်ပစ္စည်းတွေကိုစတင်ပို့ပေးနေပြီလို့ပြီးခဲ့တဲ့သတင်းလာနေကအမေရိကန်သမ္မတအင်ဒီဗျူတော်ကအတည်ပြုပြောဆိုခဲ့ပါရယ်သမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကိုဣသရေလကိုဆေးလွတ်ထားပြီးနိုင်ငံရေးဝန်ကြီးဟာဒီကနေ့ကြာသပတေးနေ့မှာဣသရေလကိုရောက်ဖို့ရှိရဲလို့မျှော်လင့်ရပါတယ်။ဣသရေလနဲ့ဂါဇာဒေသအကြားဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအခြားနေရာတွေကိုပါပြန့်နှံ့မသွားအောင်ထိန်းသိမ်းကြဖို့ကုလသမဂ္ဂအသွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြစ်တာရက်ခံလိုက်ပါတယ်။ဣသရေလနဲ့ဂါဇာဒေသမှာအခြေခံထားတဲ့ဟာမတ်စ်အဖွဲ့တွေအကြားတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူပေါင်း 1,900 ကျော်လောက်သေဆုံးခဲ့ရပြီဖြစ်ပြီးစစ်ပွဲတွေဟာပုံမှုပြင်းထန်လာမဲ့သဘောရှိနေပါတယ်။ပြီးခဲ့တဲ့ရက်တဘက်ကုံအကိုင်းရက်တဘက်ပိုင်းကဣသရေလကိုရုတ်တရက်ဝင်ရောက်တိုက်ခိုက်ခဲ့တာဟာဣသရေလသိမ်းပိတ်ထားတဲ့နယ်ရီတွေကပါလက်စတိုင်းတွေဒုက္ခခံစားနေရတဲ့အရာတွေအတွက်ပြန်လည်ဝစ်လျော်လို့ဟာမတ်စ်အဖွဲ့ကပြောဆိုခဲ့ပြီးဒီတိုက်ခိုက်မှုကြောင့်ဣသရေလကဟာမတ်စ်အဖွဲ့ရှိရာဂါဇာဒေသကိုချိန်မုံနေတာဖြစ်ပါတယ်။အင်္ဂါနေ့ကဣသရေလမြောက်ပိုင်းမှာလေဘနွန်နဲ့ဆီးရီးယားနိုင်ငံတွေထဲမှာရှိတဲ့စစ်သွေးကြအဖွဲ့တွေနဲ့ဣသရေလတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တဲ့အတွက်စစ်ပွဲဟာဒေသတွင်းစစ်ပွဲအဖြစ်ပြန့်နှံ့သွားမှာတွေကိုစိုးရိမ်ပူပန်နေတာဖြစ်ပါတယ်။ စီးရီးယားဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ပြန်လည်ပစ်ခတ်တာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောဆိုအပြီးမှာအခုလိုကုလသမဂ္ဂအသွင်မှုချုပ်ရဲ့မြစ်တာရက်ခံချက်ထွက်ပေါ်လာတာဖြစ်ပါတယ်
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိ5.25kHz 12.3 kHz 5.40 kHz 41.3 kHz 5.50 kHz 169 kHz 5.55 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 kHz 5.55
်ပြီးခဲ့တဲ့အပတ်ကဖေရှားခံခဲ့ရတဲ့ American အလွတ်တော်ဥက္ကဋ္ဌ Kevin McCarthy နေရာအတွက် Steve Scalise ကိုအလွတ်တော် Republican ကိုယ်စားလှယ်တွေကဗုဒ္ဓဦးနေ့မှာအဆိုပြုလိုက်ပါတယ်အလွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Jim Jordan နဲ့အတူသူ့ကိုတကပိတ်လွတ်ဝက်မဲ့ပေးခဲ့ကြရမှာအလွတ်တော် Republican အမတ်တွေက Steve Scalise ကိုရွေးချယ်ခဲ့ကြပါတယ်အသက်58နှစ်အရွယ်အလွတ်တော်အမတ် Scalise ဟာ Republican Party ရဲ့တပ်တန်းရှေ့ပါတီအစဉ်အလာသမားတွေရဲ့ထောက်ခံမှုကိုအဓိကရထားသူပါဒါပေမဲ့သူ့ကိုအလွတ်တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ဖို့ကတော့စွတ်တော်တစ်ခုလုံးမှာမဲခွဲရမှာဖြစ်ပြီးအလွတ်တော်မှာ Republican က220နေရာ Democrat က212နေရာနဲ့ Republican ကပုတ်ကတိကနေရာအများစုဖြစ်နေတာပါဒါကြောင့်လဲ Steve Scalise အလွတ်တော်ဥက္ကဋ္ဌဖြစ်လာဖို့ဆိုတာကတော့ Republican အမတ်တွေအကြားတညီတညွတ်ထဲဖြစ်ဖို့တော့လိုပါတယ်။သူနဲ့အပြန်ရွေးခန့်ခဲ့တဲ့အလွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Jim Jordan အနေနဲ့ Scalise ကိုအထောက်ခံမှုပေးမပေးရှင်းရှင်းလင်းလင်းမရှိသေးပါဘူး။လက်တလောအချိန်မှာအလွတ်တော်ဥက္ကဋ္ဌနေရာလက်လက်နေတာကြောင့်ယာယီအစိုးရအသုံးစရိတ်ချထားမှုနိုဝင်ဘာလတက်တန်းကုန်ရင်အစိုးရလုပ်ငန်းတွေတပိုင်းတစ်ဆက်ရပ်ဆိုင်သွားမယ်အကြက်အသက်ရှိနေပါတယ်။ဒါအပြင်ယူကရိန်းအကူအညီပေးရင်အောက်လွှတ်တော်အတည်ပြုပေးရမယ့်ကိစ္စလည်းကြန့်ကြာနေပါဗျာ။နေတိုးဌာနချုပ်ရှိရာဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာဗုဒ္ဓဦးနေ့ကကျင်းပတဲ့ပထမအကြိမ်နေတိုးယူကရိန်းကောင်စီအစည်းအဝေးကိုယူကရိန်းကာကွယ်ရေးဝန်ကြီးဗက်စတန်အိုမရော့ဖ်တက်ရောက်ခဲ့ပါဗျာ။အိုမရော့ဖ်ဟာနေတိုးကာကွယ်ရေးဝန်ကြီးတွေနဲ့ဘုံအကျိုးစီးပွားနဲ့စိုးရင်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပါတယ်။ဒီနေတိုးယူကရိန်းဖိုရမ်ကယူကရိန်းနဲ့အတ္လန်တစ်ဖြတ်ကျော်မဟာမိတ်အဖွဲ့အစည်းပုံမှန်နီးကပ်လာစေဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းအဖြစ်ဇူလိုင်လတုန်းကတရားဝင်ဖွဲ့စည်းခဲ့တာပါဗုဒ္ဓဦးနေ့အစောပိုင်းမှာယူကရိန်းသမ္မတဗလိုဒီမာဇလန်စကီးကလည်းနေတိုးဌာနချုပ်မှာကမ္ဘာတဝန်းကကာကွယ်ရေးအကြီးအကဲ50ကျော်ရဲ့အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်အမေရိကန်ရဲ့နိုင်ငံရေးအရာထောက်ခံအားပေးမှုတွေအားရော့လာနေခြင်းတခါဟာမက်စ်စစ်ပွဲကြောင့်အစ္စရေးကိုလက်နက်စီပံ့ပိုးဖို့ဖိအားအသစ်တွေရင်ဆိုင်နေရခြင်းမှာဇလန်စကီးကယူကရိန်းအတွက်စစ်ရေးအကူအညီရနိုင်ရေးမဟာမိတ်နိုင်ငံတွေနဲ့လူကိုယ်တိုင်တွဲရောက်တွဲဆောင်စည်းရုံးနေရလဲဖြစ်ပါတယ်။နေတိုးနိုင်ငံတွေကတော့နောက်ထပ်တစ်ကြိမ်ဆောင်းရသည့်စစ်ပွဲကြီးဆင်နွှဲရတော့မဲ့ယူကရိန်းကိုဆက်လက်နဲ့ပစ္စည်းတွေဆက်ထောက်ပံ့ပေးမယ်လို့ဗုဒ္ဓဦးနေ့မှာအာမခံထားပါတယ်။ဇလန်စကီးဟာမနေ့ဖေဖော်ဝါရီရုရှားကယူကရိန်းကိုကျူးကျော်မှုဆက်တင်ပြီးနောက်ပထမဆုံးအကြိမ်ဖြစ်ဘရက်ဆဲကနေတိုးဌာနချုပ်ကိုလာရောက်လက်ပတ်ချိန်မှာပဲနေတိုးကာကွယ်အကြီးအကဲတွေကအခုလိုအကူအညီတွေဆက်ပေးမယ်ဆိုတော့အာမခံချက်ကိုထုတ်ပြန်ခဲ့ရလဲဖြစ်ပါတယ်ပြီးခဲ့တဲ့သတင်းကွန်ရီဘောလ်တစ်တန်လန်မှာဒံငွေပိုင်လိုင်းယူဆိုင်မှုဖြစ်ပွားပြီးနောက်မှာနော်ဝေးလစ်တူဝေးနီးယားနဲ့အက်စတိုနီးယားနိုင်ငံတွေမှာကုန်သွင်းပိုင်းစွန့်အင်တူလောင်ရေးနေရာတွေမှာလုံခြုံရေးတင်းကျပ်ထားပါတယ်ဖင်လန်နိုင်ငံမှာလည်းစွန့်အင်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုလုံခြုံရေးအထူးသတိပြုဖို့အကြံပြုထားပါတယ်အက်စတိုနီးယားနဲ့ဖင်လန်ကြားဘောလ်တစ်စွန့်အင်ဆက်ကြောင်းပျက်စီးတာဟာပြင်ပပြောကားကြောင့်ဖြစ်ပြီးအကြောင်းရင်းကိုစုံစမ်းစစ်ဆေးနေကဒေတာရင်းစွန့်ရင်လုံခြုံရေးနဲ့ဓာတ်ငွေဈေးတွေမြင့်တက်လာမှာကိုစွန့်ရင်ကြောင့်ဖင်လန်တာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်။ရေနံနဲ့တဘာဝဓာတ်ငွေတူလောင်ရေးစခန်းတွေမှာကြိုတင်ကာကွယ်တဲ့အနေနဲ့ကင်းလှည့်စစ်ဆေးရတွေကိုတုံ့ပြန်လှုပ်ဆောင်နေတယ်လို့နော်ဝေးနိုင်ငံအနောက်ပိုင်းဒေတာရဲဌာနကအကြီးအကဲကနော်ဝေးသတင်းစာ BA ကိုပြောပါတယ်။အဲ့ဒီဒေတာမှာရေနံနဲ့ဓာတ်ငွေလုပ်ငန်းတွေအများအပြားရှိနေတာပါ။နော်ဝေးဟာဥရောပရဲ့အကြီးဆုံးဓာတ်ငွေရောင်းချသူဖြစ်ပြီးဥရောပအနောက်ဥရောပမှာအကြီးဆုံးရေနံထုတ်လုပ်သူလည်းဖြစ်ပါတယ်။ဖင်လန်နိုင်ငံမှာလည်းစွန့်အင်ကဏ္ဍအရေးကြီးတဲ့အခြေခံအဆောက်အအုံနဲ့ပတ်သက်လို့ကြိုတင်ပြင်ဆင်မှုအဆင့်ကိုမြင့်တင်ဖို့ကုမ္ပဏီတွေကိုတိုက်တွန်းထားကြောင်းဖင်လန်တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုကိုရဲမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်အရင်ဆုံးတော့ Israel Hamas တိုက်ပွဲတွေအကြောင်းတင်ပြမှာပါ အစ္စရေးကဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်နိုင်ပြီဆိုပေမဲ့အခုချိန်ထိပါလက်စတိုင်းဘက်ကပြစ်နေတဲ့ဒုံးကျည်တွေရဲ့အန္တရာယ်ကိုရင်ဆိုင်နေရဆဲပဲလို့တဲလီဗီမှာနေတဲ့မြန်မာတွေက VOA ကိုပြောပါတယ်အစ္စရေးနဲ့ဟာမတ်စစ်ပွဲဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တဲလီဗီမှာနေထိုင်တဲ့ကိုစန်တိုကိုမိုင်းအင်ဂျင်နိုင်ကဇွန်ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
တယ်လီမှာဖြစ်နေတဲ့နောက်ဆုံးအခြေအနေမှာပေါ့နော်ဆိုးဆိုးရပဲဒီဘုံကျဲနိုင်တဲ့အန္တရာယ်အချက်ပေးတာတွေဟိုကြောင့်ပေါ့နော်ခဏရှောင်ရတာတို့ဘာလို့ဖြစ်နေတဲ့အခြေအနေမှာအခုကိုစန်တိုတို့လက်ရှိလုံခြုံရေးအခြေအနေကိုဘယ်လိုရှိနေရှင
်အခုလုံးလုံးစဲအနေထားမှာတော့အရန်ကြီးမဟုတ်သေးပေမဲ့ဆိုးရတဲ့အနေထားမှာတော့ရှိနေသေးပါပဲအဲဒါမနေ့ကဆိုရင်ကျွန်တော်တို့3ချိန်လောက်ကျွန်တော်တို့ရှောင်ရတယ်3ချိန်တိကျပေါ့နော်အဲတော်တော်လေးပြင်းထန်ပါတယ်နောက်ပေါ်ဝဲတန်နေရအောင်ကောင်းကင်ပေါ်မှာပြင်ထန်ပါတယ်ဒီဘက်ကဟိုကီပါဖာဆက်အိုင်ယွန်ဒရုန်းရဲ့ကာကွယ်မှုကြောင့်တာတယ်ပစ်မြို့တော်အပိုင်းစားလေးတွေကြပေမဲ့ဟိုတကယ်လို့ဒါကီပါဖာဆက်တာမရှိခဲ့ဘူးဆိုရင်ဒီအလုံးနေဟာမြို့ပေါ်ကိုကြောက်ပေါက်ခွင့်မဲ့ဘယ်မှာကြာမှန်းမသိတဲ့ခါကြီးဆိုတော့ခါကြတော့ကျွန်တော်တို့အားလုံးစိုးရင်ကြရပါတယ်မနေ့ကဒီကျွန်တော်တို့ဒီဘိုင်နန်မနာချိုးဘိုင်နန်နေဝင်ပြောသွားပြီးတဲ့အချိန်မှာသူတို့ဒီဂျီဟက်ဘက်ကနေပြီးတော့တယ်လီဖစ်ကို9နာရီမှာပြစ်မယ်ဆိုတော့ဒီလိုမျိုး message လေးဒီ channel ကနေထုတ်လွှင့်တဲ့အခါကျတော့ကျွန်တော်လည်းပုံအရင်နဲ့ပြင်ဆင်ထားရပါတယ်အ
ဲ့တော့ Israel ကအခုဆိုရင်ဒီ Gaza ကမ်းမြောင်ဒေသဘက်ကိုသူတို့ဟိုထိန်းချုပ်နိုင်ပြီလို့ကြေညာထားတယ်ပေါ့လေဒါပေမဲ့ဒီချိန်ထဲမှာပဲအခု Tel Aviv မြို့မှာကိုစန်တိုပြောပုံရဆိုလို့ရှင်လေဒီပုံးလာကျဲမဲ့အန်ဒီရဲ့ခြေနေရလည်းရှိနေရောလက်ရှိကသူတို့နိုင်ငံတွင်လုံခြုံရေးတကယ်တမ်းတော့မတည်ကြသေးတဲ့အနေအထားလို့ပြောလို့ရပါရှင်
ဟုတ်ပါရဲ့ခင်ဗျာမကြီးအဲလုံးဝလုံးလုံးနဲ့အနေထားတော့ကျွန်တော်တို့မရှိသေးပါဘူးအဲနောက်တစ်ခါပြီးခဲ့တဲ့အများကြီးပိုင်းလေးရပဲဒီကူလူကီဝန်ကြီးချုပ်ကအာရိုဂန်နေတောင်ပြောတော်တာရှိပါတယ်ဒါအစ္စရေးကလူကြီးလူကောင်းမဆန်ဘူးဆိုပြီးတော့ပြောတော်တာရှိပါတယ်ဟိုဒီစကလုံးနေဟာဟိုကျွန်တော်တို့ကအရင်လဲဟိုတတိထားလဲထားပါတယ်ကြောက်လဲကြောက်စရာကောင်းပါတယ်အဲ့တော့ကျွန်တော်တို့ဒီဘက်မှာကအခုဆိုရင်ဘောကပြီးခဲ့တဲ့မနေ့ရဆိုလို့ရှိရင်၃ဇက်တိုက်ပဲဒီလေဘနွန်တောင်ပိုင်းကနေပြီးတော့ဒီအစ္စရေးဘက်ကိုတုံးကြီးနဲ့ပြစ်တာရှိတယ်အဲ့တော့ဘက်ကလည်းတစ်ဖက်ကမှလည်းစီးရီးယားနဲ့ဒီလေဘနွန်ကလည်းဟိုအစ္စရေးရန်လို့အနေထားဖြစ်နေတယ်။အဲနောက်ကဒီပွဲမှာလည်းဟိုအီရန်ပါဝင်ပတ်သက်တယ်မပတ်သက်ဘူးဆိုတော့လည်းဟိုအငင်းပွားမှုတွေဖြစ်နေတယ်။ဒါပေမဲ့အများစုလက်ခံထားတာကတော့ဒီအီရန်နောက်ကွယ်ရှိတယ်ဆိုတာမျိုးကိုတူတူတွေကလက်ခံထားကြပါဘူး။အဲ့တော့တူတူကြီးကလည်းရှိတယ်။နောက်ကယေမင်တို့ဘက်ကလည်းနေထားရလာမယ်ဆိုလို့ရှိရင်အစ္စရေးဟာကျွန်တော်တို့ကဟိုငင်းကြမ်းတယ်လို့လုံခြုံတယ်လို့ပြောလို့အနေထားကတော့မရသေးပါဘူး။
အဲ့တော့အခု American သမ္မတ Joe Biden ကနေပြီးတော့ဒီအခု Israel ရဲ့စစ်ကိုပေါ့နော်ပြန်ပြီးတော့တိုက်တဲ့ဒီစစ်ကြီးညာတဲ့ပုံမှာသူတို့အပြေအဝထောက်ခံနေလို့လည်းပြောသွားတယ်ပေါ့နော် Israel နိုင်ငံကသတင်းမီဒီယာတွေကရောဒီ American သမ္မတဒီ Joe Biden ပြောကြတဲ့မိကုံးနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုဖော်ပြကြလဲရှင်ဘယ်လိုရေးသားကြတာတွေ့ရလဲရှင
်ဩဟို American သမ္မတပြောဝိမ့်မယ်လေသူတို့ပြည်သူတွေကတော့ဟိုလုံးဝကြီးကျင်းနဲ့အားရတာမျိုးတော့မဟုတ်ဘူးပေါ့နော်သူတို့ကတော့အပြည့်ဝလိုချင်တာပေါ့အဲ့တော့ American လည်းသူပေးနိုင်တဲ့အတိုင်းအတိုင်းတာပေးတာဆိုတော့သူတို့ကတော့ဟိုအရင်ကြီးတော့ကျင်းနဲ့အားရတဲ့အဆင့်တော့မရှိဘူးဒါပေမဲ့တော့သူတို့ကျင်းနဲ့ဟိုကြောင်ရဲကြပါအနေထားတော့တွေ့ရပါတယ်ပြည်သူတွေကဟိုအရင်တော့ဆိုရင်ကျွန်တော်တို့ပြောတာရှိတယ်အဲသူတို့ကိုပစ်ထားတယ်ပေါ့လေ International Community ကဒီ Israel ကိုဟိုအထောက်ပံ့မပေးဘူးဆိုတဲ့ဟာမျိုးပေါ့အဲ့တော့အဲ့လိုမျိုးတွေသူတို့ပြောတယ်အခုအမေရိကန်ကိုယ်တိုင်လာပြီးတော့အခုဒီနေ့ဆိုလို့ရှိရင်လေသူတို့ဒီနိုင်ငံသားအမေရိကန်နိုင်ငံသားဝင်ကြီးဒီအစ္စရေးကိုရောက်မယ်လို့ကျွန်တော်သိထားပါတယ်အဲ့တော့ဒီပြီးရင်ဂျော်ဒန်ဘက်ကိုလည်းသွားမယ်လို့ကျွန်တော်တို့သိထားပါတယ်သိထားဆိုအခုလေအနေထားမှာတော့ဒီအမေရိကန်ကဒီလိုမျိုးနောက်မှာမမတ်ရှိတယ်ပြောတော့သူတို့အနေနဲ့တော့နည်းနည်းလုံခြုံသလိုတော့သူတို့ခံစားရတဲ့အနေထားလေးတော့ကျွန်တော်တွေ့ရပါတယ်မာကြီ
းအခုအစ္စရေးမှာကဟိုဒီ Hamas စစ်သွေးကြွတွေဝင်ပြီးတော့တိုက်ခိုက်တဲ့အတွက်သူတို့ချေမုန်းတဲ့အနေနဲ့ဆိုပြီးတော့ဒီပါလက်စတိုင်းတွေအဓိကနေတဲ့ရတားတွေဘက်ပေါ့နော်နေတဲ့ဒီဂါဇာဒေသဘက်မှာအစ္စရေးကပြန်ပြီးတော့တိုက်ခိုက်တဲ့အခါမှာဒီရတားတွေအများဆုံးတိုက်ဆုံးရပေါ့နော်အဲ့ဘက်မှာသွားပြီးသူတို့တွေလည်းပုံကျဲတာတို့ဘာလို့လဲတော်တော်ပြင်းပြင်းထန်ထန်ပြန်ပြီးတော့ချေမုန်းတိုက်ခိုက်နေတဲ့အနေအထားကိုလည်းတွေ့ရတဲ့အခါမှာကိုစန်တိုတို့ဘယ်လိုသုံးသပ်လဲရှင
်ဒီဟာမတ်စ်ကတော့သူတို့ကျွန်တော်တို့ဟိုအစိုးရမဟုတ်ဘူးနော်ဂါဗာမန့်မဟုတ်ဘူးပါလက်စတိုင်းရဲ့အစိုးရအနေနဲ့ဖြစ်တည်ရှိနေတာမဟုတ်ဘူးကဘာကြီးကလည်းသူတို့အကြမ်းဖက်ဖြစ်တက်မှတ်ထားတယ်။ဒါပေမဲ့အဲဒီပါလက်စတိုင်းမျိုးကိုပါလက်စတိုင်းဒီပြည်သူတွေကိုသူကလူသားဒိုင်းတစ်ဖွဲ့အုံပြုနေတယ်။ဒါပေမဲ့အဲ့လိုမျိုးသူကလက်နက်အင်အားနဲ့ချင်းချောက်ပြီးတော့အုံပြုနေတဲ့အခါမှာပြည်သူတွေကလည်းသူ့ကိုဟိုထောက်ခံကြရတယ်။ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီဥမာဒါပေမဲ့ထောက်ခံတဲ့သူကတော့အများစုကတော့ကျွန်တော်တွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီလူမျိုးမဖြစ်ခင်မှနဲ့အချိန်ပြီးပတ်ကလေးမဖြစ်ခင်မှနဲ့ကတို့ဒီ ဒီပေါ့စားလေးသူငယ်တွေတက်ကြီးရွယ်တွေရစားဒီ Israel စစ်သားတယောက်တွေ့ပြီဆိုရှင်ဟိုခဲနဲ့ပြစ်တာတွေလေးပွားနဲ့ထူတာတွေဟိုနိုင်ရနဲ့လို့တွေဟိုဟိုမလို့တော့ရနဲ့ထူတာမျိုးတွေဟိုတရားမျိုးတွေကြီးရှိနေတဲ့အခါကျတော့ဟိုအများသောအဖြစ်ကတော့ပါလက်စတိုင်းလူမျိုးတွေ Hamas တွေကိုဟို Israel ကိုမုန်းတီးစိတ်နဲ့သူတို့ထောက်ခံတဲ့အနေအထားလေးတော့တွေ့ရတယ်ဒါပေမဲ့ Hamas ကအစိုးရပါလက်စတိုင်းတွေရဲ့အစိုးရတော့မဟုတ်ဘူးအကြမ်းဖက်အဖွဲ့အစည်းဖြစ်နေတယ်ဒါအဲ့ဒီလို့ဆိုတော့ဒီကိုအစ္စရေးအစိုးရနေ government နေဒီ military ကနေပြီးတော့ဒီလိုမျိုး Hamas ကိုနှိမ်နေတဲ့အခါမှာပြည်သူတွေပါဟိုအခုပြေကျကြရတယ်ဟိုဒီဒီအတွက်တော့ကျွန်တော်တို့အနေနဲ့တော့စိတ်မကောင်းဖြစ်ရပါတယ်ဟိုဂျားရနေတစားကနေဖြစ်ရတဲ့အကြောင်းဒီလိုမျိုး civilian တွေကိုဟိုထိခိုက်အောင်လုပ်တာကတော့ကျွန်တော်တို့အနေနဲ့တော့ဒါကတော့လက်မခံနိုင်ပါဘူးမကြိုက်လက်မကြိုက်ပါဘူ
းမိုင်ချင်နိုင်ပါရှင်အမေရိကန်နိုင်ငံခြားဝင်ကြီးအန်တိုနီဘလင်ကင်ဟာဒီသတင်းပတ်အတွင်းမှာပဲအစ္စရေးနဲ့ဂျော်ဒန်နိုင်ငံကိုတွားရောက်ပြီးအစ္စရေးပါလက်စတိုင်းစစ်ပွဲရည်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့အစ္စရေးနိုင်ငံရဲ့ကိုယ်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်နဲ့ပတ်သက်လို့ထောက်ခံကြောင်းပြသတဲ့အနေနဲ့လဲတွားရောက်မှာဖြစ်ပါတယ်ဂါဇာဒေသမှာဖမ်းဆီးခံထားသူတွေပြန်လွတ်လာဖို့နိုင်ငံအားလုံးနဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်ဘက်ကပြောဆိုပြီးမှာပဲနိုင်ငံခြားရေးဝန်ကြီးဘလင်ကင်အခုလိုတွားရောက်မှာပါနိုင်ငံခြားရေးဌာန VOA သတင်းထောက် Nike ချင်းသတင်းပေးပို့ထားတာကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်ဂါဇာနယ်စပ်ဒေသတစ်ဝိုက်ကိုထိန်းချုပ်ထားနိုင်ပြီလို့အစ္စရေးကကြေညာတဲ့အချိန်မှာပဲဂါဇာကဟာမတ်စ်ခြေကိုယူထားတဲ့နေရာတွေကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတာပါဟာမတ်စ်တွေကတော့အစ္စရေးဘက်ကလက်တုံ့ပြန်တိုက်ခိုက်မယ်ဆိုရင်ဒဇာကန်တွေကိုတတ်ပစ်မယ်လို့ချိန်ကြောက်ထားတဲ့ကြားတွေကနေပဲအစ္စရေးကအခုလိုအစွမ်းကုန်တိုက်နေတာပါအမေရိကန်ပြည်အောင်စုဟာအစ္စရေးကိုထောက်ခံသွားမယ်လို့ပြောနေတဲ့အချိန်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကစူးစီးညီညွတ်မှုကိုပြတ်သားတဲ့အနေနဲ့အစ္စရေးကိုရောက်နေပါတယ်Israel Palestine Simi အရှေ့အလယ်ပိုင်းဒေသတစ်ခွင်မကူးဆက်စီဖို့အတွက်ဘလင်ကင်ဟာဒေသရင်းတခြားနိုင်ငံကြီးဝင်ကြီးတွေနဲ့လည်းဆွေးနွေးခဲ့ပါသေးတယ်
Secretary Blinken will be traveling to Israel in the coming days.
နိုင်ငံကြီးဝန်ကြီးဘလင်ကင် Israel ကိုသွားရောက်ပြီးတော့လက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ Israel ခေါင်းဆောင်တွေနဲ့ဆွေးနွေးမှာပါ။မယုံကြည်နိုင်လောက်အောင်စူးစူးဝါးဝါးတက်ခိုက်ခဲ့တဲ့ကျန်းဖက်သမားတွေကိုတုတ်တင်ရှင်းလင်းရမှာကျွန်တော်တို့အနေနဲ့အကောင်းဆုံးဘလို့ကူညီထောက်ပံ့ပေးသွားမလဲဆိုတာတွေဆွေးနွေးသွားမှာပါ။ Israel အတွက်ကျွန်တော်တို့ခိုင်မာဆက်လက်ရည်တည်သွားမှာပါ။
Hamas တွေရဲ့စီးနင်းတိုက်ခိုက်မှုအတွင်းအမေရိကန်တွေအပါအဝင်အဖမ်းစည်းကံတစားကံတွေပြန်လုပ်ဖို့အတွက်ကြိုးပမ်းသွားမယ်လို့လဲအမေရိကန်ဘက်ကကတိပြုထားတာပါ
There are a number of countries who have the ability
Hamas ကိုဆက်သွယ်ပြောဆိုနိုင်တဲ့နိုင်ငံတချို့ရှိပါတယ်အဲဒီနိုင်ငံတွေအနေနဲ့တစားကံတွေကိုချက်ချင်းပြန်လုပ်အောင် Hamas တွေကိုတိုက်တွန်းဖို့ကျွန်တော်တို့ဘက်ကရှင်းရှင်းလင်းလင်းပြောထားပြီးသားပ
ါ Israel နိုင်ငံဟာ Saudi Arabia နဲ့ဆက်ဆံရေးပုံမှန်ပြန်လည်ထူထောင်ဖို့ကြိုးစားနေချိန်မှာပဲ Hamas တွေရဲ့အခုလိုတိုက်ခိုက်မှုကတန်တမာရေးကြိုးပမ်းမှုအပေါ်နှောင့်နှေးစေမယ်လို့သုံးသပ်သူတွေကမြင်ပါတယ်
The current outbreak of war will likely
လက်ရှိပြည်ပခါစစ်ပွဲကြောင့်ကြံ့ကြာသွားနိုင်ပါတယ်။ဒီစီစဉ်ပြက်ပြက်သွားတာမျိုးမဟုတ်ပေမဲ့လည်းစစ်ပွဲရဲ့အလားအလာဘက်ဘက်ကိုဦးတည်သွားနိုင်မလဲ။ Israel ကိုအကူအညီပေးဖို့ကိစ္စအကြောင်းအရာတွေကလွှမ်းမိုးသွားနိုင်ပါတယ်
။ Palestine တွေလိုလားတဲ့ Israel Palestine နှစ်ပြည်တော်ဖြစ်တီးခြားရပ်တည်ဖို့ကိစ္စဟာ Israel နဲ့ Saudi Arabia တန်တမန်ဆက်ဆံရေးထူထောင်မှုကိစ္စကိုအဟံအတားဖြစ်လို့ရမှာမဟုတ်ဘူးလို့ American ကပြောထားပါတယ်လွတ်လပ်တဲ့ Palestine ဖြစ်ရပ်တည်ခြင်းနဲ့ Hamas ရဲ့လှူလာချက်ဟာတရားဝင်မှုမရှိဘူးလို့လည်းဆိုပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာငူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်အခုတော့မြန်မာဆရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါမယ်ရှင် မြန်မာစစ်တပ်ဟာအရင်ကစစ်မျက်နှာအမြောက်အများဖွင့်တိုက်နေရပြီးလက်နက်ခဲယံလိုအပ်တာကြောင့်အင်ဒိုနီးရှားကမြန်မာစစ်တပ်ကိုလက်နက်ရောင်းချတဲ့ဆိုတဲ့ဆွတ်ဆွဲချက်တွေကိုအလေးထားစုံစမ်းဖို့အရှိတောင်အရှနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတို့ကပြောဆိုလိုက်ပါတယ်လက်တလုံးမှာလိုင်းစာအနီးကစစ်ရှောင်စခန်းတစ်ခုကိုတိုက်ခိုက်တာကြောင့်ကလေးငယ်တွေအပါအဝင်အရသားတွေသေဆုံးခဲ့ရလို့မြန်မာစစ်တပ်အပေါ်နိုင်ငံတကာကပြစ်တင်ဝေဖန်နေကြင်လဲဖြစ်ပါတယ်ကိုငိမ့်ချန်းအေးကတင်ပြပါမယ်ရှင
်အင်ဒိုနီးရှားကမြန်မာစစ်တပ်ကိုလက်နက်ရောင်းချတယ်ဆိုတော့လူအခွင့်အရေးအဖွဲ့တွေရဲ့စွပ်စွဲချက်အရင်ဘက်ကထွက်လာချိန်မှာမြန်မာပြည်တွင်းမှာရောနိုင်ငံတကာမှာပါလှုပ်ခတ်ခဲ့တာပါသူတို့ပြင်စစ်တပ်ရဲ့အရသားတွေထိခိုက်စေတဲ့တိုက်ခိုက်မှုတွေရှိနေချိန်မှာမြန်မာဒီမိုကရေစီရေးအင်တိုက်အားတိုက်လုပ်တယ်ဆိုပြီးနာမည်ကောင်းရတဲ့အင်ဒိုနီးရှားကိုဆွဆွဲခံရတာဖြစ်လို့ပါဒီပေါ်မေကွန်ပြန်လဲထုတ်ကြတာတွေရှိပေမဲ့ Washington DC National War College ကပမောက္ခဒေါက်တာဇက်ခရီအပူဇာကတော့အင်ဒိုနီးရှားကာဝေးဆိုင်ရာစစ်မှုလုပ်ငန်းတွေကလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်တွေရှိနေလို့ဖြစ်နိုင်ခြေရှိတယ်လို့ VOA ကိုပြောပါတယ
် They have worked with Myanmar in the past
သူတို့ကမြန်မာနဲ့အရင်ကလည်းလက်တွဲအလုပ်လုပ်ကူပါတယ်အင်ဒိုနီးရှားအစိုးရရည်တည်ချက်နဲ့ဆန့်ကျင်နေပေမဲ့ရောင်းချမှုကနိုင်ငံရေးခေါင်းဆောင်ပိုင်းတွေတတိမပြုမိလောက်တဲ့အသေးစားကဏ္ဍတွေမှာဖြစ်ကောင်းဖြစ်နိုင်ပါတယ်မြန်မာစစ်တပ်မှာအခုဆွဆွဲခံရတဲ့အထင်းမှာပါတဲ့ PDPL ကွန်မတီထုတ်သင်းမောတွေထုတ်သုံးတာမျိုးဒါမှမဟုတ် PDD ကန္တရာထုတ်လေရင်တွေသုံးတာမျိုးတော့မဟုတ်ပါဘူးဒါပေမဲ့မြန်မာစစ်တပ်လိုအပ်ချက်မြန်မာနေတဲ့စစ်လက်နက်အပူပစ္စည်းတွေကိုဒီကုမ္ပဏီတွေကထောက်ပံ့တာဖြစ်နိုင်ပါတယ
်ဆွဆွဲခံရတဲ့ထဲမှာပါတဲ့ကုမ္ပဏီတွေတဲကလက်ရှိမြန်မာစစ်တပ်မှာလိုအပ်နေနိုင်တဲ့လက်နက်ငယ်ခဲမီးကြောက်တွေနဲ့တက်ခဲရေးရှင်တွေအများပြားထုတ်လုပ်နေတဲ့ PT Printed ကုမ္ပဏီကတော့ပိုပြီးဖြစ်နိုင်ခြေရှိတယ်လို့ပမောက္ခအဘူဇာကရှုမြင်ပါတယ်မြန်မာစစ်တပ်မှာနှစ်ပေါင်းများစွာအရာရှိအစ်စ်နဲ့တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်တဲ့စီးနိုင်ငံရေးလေလာသူဒေါက်တာအောင်မျိုးကတော့အင်ဒိုနီးရှားက2021ခုနှစ်နောက်ပိုင်းမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းတွေရောင်းနေဆိုတာမဖြစ်နိုင်ဘူးလို့သုံးသပ်ပါတယ်မြန်မာစစ်တပ်ကိုရောင်းနေဆိုပြီးဆွဆွဲတဲ့စစ်လက်နက်ပစ္စည်းတွေကနည်းပညာပိုင်းရာအရန်မြင့်လာတယ်မဟုတ်ဘဲမြန်မာပြည်မှာထုတ်လုပ်နိုင်တဲ့ပစ္စည်းတွေဖြစ်တာကြောင့်ဆွဆွဲချက်ကအတိတ်ပဲရှိလားဆိုတာကိုတန်တရားရှိတယ်လို့ဆိုပါတယ
်အဲ့ဒီအင်ဒိုနီးရှားကရောင်းပါတယ်လို့ဆွဆွဲတဲ့ပစ္စည်းတွေကလည်းဘာမှထူးမခြားတဲ့ပစ္စည်းတွေဖြစ်နေတယ်အဲ့တော့ကျွန်တော်အနေနဲ့တော့မဖြစ်နိုင်ဘူးတကယ်လို့ပိတ်လို့ကဘာဖြစ်မလဲပိတ်လည်းဘာမှမဖြစ်ဘူးစလနဲ့ပစ္စည်းဆိုင်ရာဒီ technology ပေါ့နော်ဤပညာပိုင်းဆိုင်ရာအရင်ကြီးကျွန်တော်တို့မမြင်အောင်မှအတိုင်းတာတရက်ထီကတပ်မတော်ကကျွန်တော်တို့လုံနိုင်စွမ်းရှိသွားဒီရုရှားနေပြီးတော့ကျွန်တော်တို့ဒီဤပညာတွေကျွန်တော်တို့ပညာတော်တင်တွေလွတ်ပြီးတော့ရရှိခဲ့တယ်ဆိုတာကအလုံးသိနေတာပဲလေအဲ့ဒါကြောင့်မလို့ဘာမှကျွန်တော်တို့အကျိုးတရားမှုမရှိဘူးကျွန်တော်အထင်တော့ဟိုဒါကဟိုလောက်ကြဇလန်းတစ်ခုလို့တော့ကျွန်တော်အဲ့လိုထင်တယ်ပေါ့နော
်မြန်မာစစ်တပ်ရဲ့ကပ္ပဆစစ်လက်နက်စက်ရုံတွေကနေလက်နက်ငယ်ကြီးမော်တာဟောက်ဝါဇာအပြောက်ကြီးကနေဂျက်တက်ခရေလေရင်သုံးဘုံးသီးတွေအထိထုတ်လုံနိုင်နေတာကိုပမောက္ခအဘူဇာကလည်းလက်ခံပါတယ်ဒါပေမဲ့ထုတ်လုံနိုင်စွမ်းကအကန့်အသတ်ရှိတယ်လို့သူကထောက်ပြပါတယ
် the Myanmar military has never had to fight on so many different fronts at the same time
မြန်မာစစ်တပ်ဟာအခုချိန်လောက်မျက်နှာစာအများကြီးမှာတပြိုင်တည်းထဲတိုက်ပွဲတွေတိုက်နေရတာမျိုးအရင်ကမရှိခဲ့ဘူးပါဘူးဒါကြောင့်သူတို့ဟာမကြုံစဘူးခရမ်းမိကြောက်တွေလိုအပ်နေတာပါဒါကြောင့်ပြည်တွင်းထုတ်လုပ်တာနဲ့တင်မလုံလောက်ဖြစ်နေတာမျိုးကောင်းကောင်းဖြစ်နိုင်ပါလေသူတို့တရုတ်စီကနေလက်နဲ့ခဲရန်အထောက်ပံ့ရှာကောင်းရှာမယ်အိန္ဒိယစီကရှာကောင်းရှာနိုင်ပါလေ
တကယ်တော့စစ်တပ်အနာသိမ့်ပြီးနောက်ပိုင်းမြန်မာစစ်တပ်ကိုလက်နဲ့ရောင်းချတာမလုပ်ဖို့ကုလသမဂ္ဂထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ခဲ့ရမှာအင်ဒိုနီးရှားကထောက်ခံပေးပေးခဲ့တာပါအခုဆွဆွဲချက်တွေကိုအင်ဒိုနီးရှားအနေနဲ့လေးနဲ့ထအေးအေးယူဆောင်ရွက်ဖို့မျှော်လင့်ကြောင်းဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးတော်စမာအောင်က VOA ကိုပြောပါတယ
်တကယ်လို့ဒါဖြစ်ခဲ့တယ်ဆိုလို့ရှိရင်ဖြစ်နေစေဖြစ်နေတယ်ဆိုလို့ရှိရင်တော့မှအင်ဒိုနီးရှားအစိုးရအနေနဲ့ဒါကိုအမြန်ဆုံးရပ်တန့်နိုင်ဖို့ပေါ့နော်အဲကျွန်တော်တို့အနေနဲ့တော့မျှော်လင့်ပါတယ်ဒီစုံစမ်းစစ်ဆေးနေစေကာလမှာတော့နောက်ဒီကုမ္ပဏီတွေကိုယ်တိုင်ကလည်းမဟုတ်ဘူးဆိုပြီးတော့ညှင်းဆို့ထားတယ်လို့လည်းအဲသတင်းတွေထဲမှာတော့ကျွန်တော်တို့သိရတယ်ပေါ့နော်ဒါပေမဲ့တရားဝင်စုံစမ်းစစ်ဆေးမှုတွေပြုလုပ်တဲ့အခါကျရင်တော့ဒါသတင်းကဒီဆွဆွဲမှုကဘလောက် accurate ဖြစ်လဲဆိုတော့ကိုတိတာထင်ရှားလာမှာဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မအနေနဲ့အမြင်ကတော့ဒီလိုမျိုး right base ပေါ့နော်ဒါ group စီကနေပြီးတော့တွေးရှိချက်တွေအပေါ်မှာအင်ဒိုနီးရှားအစိုးရအနေနဲ့ရောသက်ဆိုင်ရာဒီ enterprise တွေအနေနဲ့ရောဟိုလေးတစားနဲ့တော့ live ပါဆောင်ရွက်လိမ့်မယ်ပူးပေါင်းဆောင်ရွက်လိမ့်မယ်လို့ကျွန်မအနေနဲ့တော့မျှော်လင့်ပါတယ
်အနာသိစစ်တပ်ပေါ်ဒီသားတွင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအမြင်တွေကွဲပြားကြသလိုစစ်လက်နက်နဲ့ငွေကြေးဖြတ်တောက်ရေးဒဏ်ခတ်ပိတ်ဆို့ရေးအပိုင်းမှာလဲအာဆီယံအဖွဲ့ကြီးတစ်ခုလုံးအနေနဲ့ခြုံပြောရင် အချို့နိုင်ငံတွေကအားနဲ့နေသေးတယ်လို့ NUG နိုင်ငံခြားရေးဝန်ကြီးဒေါက်စမအောင်ကရှုမြင်ပါတယ်။
အဲ့တော့တချို့နိုင်ငံတွေကတော့ individual member state တွေအနေနဲ့ပုံမှန်လေးလေးပြင်းပြင်းထန်ထန်ထုတ်ဖို့ပြောဆိုကြတာရှိပါတယ်။ဒါပေမဲ့ခုနကလက်တွေ့ပေါ့နော်။လက်တွေ့နိုင်ငံရေးရထုတ်ဖို့ပြောဆိုတာမျိုးမဟုတ်ဘဲနဲ့တကယ်ထိရောက်တဲ့အဲဟာမျိုးလဲကျွန်တော်တို့ဖြစ်ဖို့လိုလို့ရတယ်။အမူအရတော့ပြောထားတယ်ဒါပေမဲ့လက်တွေ့မှာကြတော့တည်တည်ချာချာကြက်ကြက်မက်မက်ဒီမူကို implementation လုပ်ဖို့ mechanism ပိုင်းမှာဒါမှမဟုတ်အားထုတ်မှုပိုင်းမှာအားနည်းနေသေးတယ်ဆိုတဲ့ကိစ္စတွေလဲကျွန်တော်တို့မြင်ရတယ
်။ဒီချက်မှာပေါမောက်ခအဘူဇာကလည်းသဘောတည်းရှိပါတယ်။အနာသိမ့်ပြီးနောက်ပိုင်းမြန်မာကိုလက်နဲ့ဒါမှမဟုတ် KMI ကြောင့်အပေါ်ပစ္စည်းတွေရောင်းချခဲ့ရင်ဒါဟာပြည်တွင်းနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ရိုညာတွေလူမျိုးတုံးတက်ပြတ်ခံရတယ်လို့ဆွဆွဲခံရတဲ့အထိဖြစ်ခဲ့တဲ့2019ဖြစ်စင်ပါကလေးကမြန်မာစစ်တပ်ပေါ်အမြဲခိုင်မာတဲ့မူဝါဒနဲ့ဖိအားပေးနေတဲ့အင်ဒိုနီးရှားအစိုးရရဲ့ရည်တည်ချက်နဲ့ဖိလာဆန့်ကျင်နေလို့ဒါကိုအရေးတူစုံစမ်းသင့်တယ်လို့လည်းသုံးသပ်ပြောဆိုထားပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ
်သောတာရှင်များရှင်ထိုင်းနိုင်ငံတွင်ယာယီနေထိုင်လုပ်ကင်권လက်မှတ်လျှောက်ထားတဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုဗီယက်နမ်စတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုအလုပ်သမားလက်မှတ်လျှောက်ထားတဲ့ကာလမှာ6လကျော်ဆက်နေဖို့ခွင့်ပြုလိုက်တယ်လို့အလုပ်သမားတွေအတွက်ဗီဇာကြေးကိုလည်းဘတ်ငွေ 2,000 ကနေဘတ်ငွေ 500 ထိရှော့ချပေးကြောင်းထိုင်းအစိုးရတစ်ကအောက်တိုဘာလဆန်းကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းအလုပ်သမားဝန်ကြီးဌာနကမြန်မာအပါအဝင်ကမ္ဘောဒီးယားလာအိုဗီယက်နမ်စတဲ့အလုပ်သမားတွေနဲ့ပတ်သက်လို့ဗီဇာကြေးရှော့ချပေးလိုက်တယ်လို့အလုတ်သမားလက်မှတ်အထောက်အထားလက်မှတ်လုပ်ရမယ့်ကာလတွေကို2025ခုနှစ်ဖေဖော်ဝါရီလတည်းအချိန်တိုးသတ်မှတ်ပေးလိုက်တဲ့အတွက်အလုတ်သမားတွေအတွက်တော့အဆင်ပြေမှုရှိသွားတယ်ဆိုပြီးအလုတ်သမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
။ထိုင်းလုံခြုံရေးဌာနအဆိုပြုချက်ကြေညာချက်ဆုံးချက်ပေါ့။အမတ်တက2023ဇူလိုင်လ9ရက်နေ့မှာအထောက်အထားသိရိုက်ဖို့အတွက်အမည်စရင် name list ပြင်ထားတဲ့ခြေပြောင်းလုပ်သားတွေကိုလာမဲ့23ရက်2025အထိဘာဘာမေဒူလိုချိန်ကိုအရင်က2023စက်တင်ဘာလ30ရက်နေ့ကအချိန်ကပ်သက်သတ်မှတ်ပေးထားရာကနေ15ရက်တလ2024အထိအချိန်တိုးပေးလိုက်တယ်ဒီချိန်ထဲမှာလည်းဘာဘာမေဒီဒီပြုလုပ်ရမှာပေါ့နော်နံပါတ်2ချိန်နိုင်ချက်ကတော့၄နှစ်ရှိခဲ့တဲ့ MO လုပ်သားတွေနဲ့ပတ်သက်ပြီးတော့30ရက်၄လ2024အထိရက်တိုးပေးမှာဖြစ်ပြီးတော့နံပါတ်3ချိန်နိုင်ချက်ကတော့ထိုင်းနိုင်ငံအတွင်းမှာနေထိုင်ခွင့်ရရှိလူသမားတွေကိုဗီဇာနဲ့ဘာဘာမေပြေအချိန်ကထိုင်းငွေ1000ဘတ်သမတ်တာကားဒီအခုတိုင်းဝင်မှာပါတီဈေးနှုန်းချော့ချပေးမယ်ဖြစ်သောပြင်ညာချက်မှာဖော်ပြတာပါအချိန်ကာလရတယ်ငွေရှာဖို့အချိန်ရတယ်စားစားတဲ့အတွက်လိုအပ်တဲ့အချက်လက်တွေကိုစုဆောင်းဖို့ပြင်ဆင်ဖို့အတွက်အချိန်ရတယ
်ဗီဇာကြေးတွေချော့ချပေးဖို့အတွက်အလုပ်သမားရေးဆောင်ရွက်နေသူတွေကတောင်းဆိုနေကြတာဟာကိုဗစ်ကပ်ဘေးကာလကလေးကဖြစ်ပါတယ်အခုထိုင်းဆိုရတဲ့လက်ထက်မှာတော့ဗီဇာကြေးချော့ပေးလိုက်ပြီမဲ့ဝယ်စားရီကုမ္ပဏီတွေနဲ့လုပ်ရတဲ့အလုပ်သမားတွေကတော့ထူးထူးခြားခြားငွေကြေးသက်သာတာမျိုးတွေတော့မရှိဘူးဆိုပြီးဦးမိုးကျော်ကပြောပါတယ်
။ဗီဇာကြီး2005ဖြစ်သွားတယ်ဒါ1500သက်သာတယ်။အဲ့ဒီမှာအခြားသောဝဘမဲနဲ့ပတ်သက်တဲ့ကုန်ကြမ်းစီတွေပကံဆန်ခေါလို့ခေါ်တဲ့လူမှုဘူးလို့ကုန်ကြမ်းစီတွေလည်းဆက်ဆက်ပြီးရှိနေသေးတဲ့အတွက်ဟိုပြောမယ်ဆိုကုန်ကြမ်းစီတွေရှော့ချပေးတာမဟုတ်သေးဘူး။အစိုးရကဘယ်တော့ပဲကုန်ကြမ်းစီတွေရှော့ချချောကြပြီအဲ့ဒီအစိုးရအလုပ်သမားယုံအနေနဲ့ချိတ်ဆက်ထားတဲ့အေဂျင့်တွေဆားရက်ဆားရက်အကျိုးဆောင်ကုမ္ပဏီတွေကနေပြီးတော့သူတို့အကျိုးဆောင်ကတွေဆက်လက်ယူမြဲယူနေတာဖြစ်တဲ့အတွက်ဝင်ပေါ့သွားတာမျိုးမဖြစ်သေးဘူ
းအခုလောလောဆယ်မှာတော့ဇူလိုင်လကောင်ကစပြီးနာမည်စရင်တင်သွင်းထားသူတွေဟာသူတို့ဟာအလုပ်လုပ်ခွင့်လက်မှတ်လုပ်ဖို့စရင်တင်ထားကြောင်းစာရွက်တစ်ခုသာလက်ဝယ်ရှိသေးတဲ့အတွက်အခုချိန်ထိအလုပ်လုပ်ဖို့အဆင်မပြေသေးကြောင်းအလုပ်ရုံစိတ်ယုံတွေကလည်းအထောက်အထားမပြည့်စုံသူတွေကိုမခေါ်ကြောင်းပြန်ရလုပ်တင်ဝင်လုပ်တဲ့အခါမှာလည်းနေရာမတူတာအလုပ်မတူတာတွေလုပ်နေတဲ့အတွက်ရဲစခန်းကိုရောက်သွားတဲ့ဖြစ်ရပ်တွေလည်းကြုံနေရတယ်ဆိုပြီးမကြသေးခင်ကမှအလုပ်လုပ်ခွင့်လက်မှတ်လျှောက်ထားသူလို့သမားတဦးကပြောပြပါတယ်
။အဲ့ဟာနဲ့အဲ့ဟာတခုတည်းနဲ့တော့လှုပ်ရှားဖို့မလွယ်ဘူး။ဘာလို့လဲဆိုတော့သူတို့ဝင်စစ်တဲ့အခါမျိုးကြလို့ရှင်စခန်းလိုက်ဝါရတာတို့ဘာလို့ဖြစ်တယ်ပေါ့။အဲ့လိုစခန်းလိုက်ဝါလို့ရှင်ဒဏ်ကြီးဆောင်ရတာတွေပါရှိရှိဒီပိုင်အောင်ကရရအောင်မှာဝဘမဲဆိုတာနဲ့တွဲပြီးလောက်ကြတာဖြစ်တဲ့အတွက်အဲဒီဝဘမဲတောင်းတဲ့လောက်တည်ဆိုလို့ရှိရင်အဆင်မပြေနိုင်ဘူးပေါ့
ထိုင်းနိုင်ငံထဲမှာထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံ Department of Employment DOE ရဲ့2023ခုနှစ်ဇူလိုင်လကုန်ထိကောက်ခံထားတဲ့စီးရင်စရာအရမြန်မာပါဝင်အိန္ဒိယချင်းနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေကြတဲ့တရားဝင်ရွှေ့ပြောင်းလူသမားကစုစုပေါင်း2,800,000နီးပါးရှိပြီးဒီထဲမှာမြန်မာက3,000+ပါဝင်ပါတယ်အခုလိုမျိုးတရားဝင်အထောက်အထားလက်မှတ်လုပ်တဲ့သူတွေစာရင်လက်မှတ်လုပ်ဖို့ငွေကြေးမတက်နိုင်တာကြောင့်အထောက်ထားမဲ့မြန်မာတွေကတော့တရားဝင်စရင်ထက်နှစ်ဆလောက်ပိုများနေတယ်ဆိုပြီးအလုံသမားကြီးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ဘေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်ပြည်ရေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်ရေးမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရေးမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်အခုတော့သတင်းပတ်ဆင်ခဏတွေကိုနားဆင်ချက်ရပါမယ်။ရင်းဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်ရှင်။ဟမတ်စ်တို့ရဲ့ပြင်းထန်တဲ့လျှက်တပြက်ထိုးစစ်ကြောင့်အစ္စရေးနိုင်ငံဟာစစ်ဖြစ်နေတဲ့အခြေအနေရောက်နေပြီလို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကကြေညာလိုက်ပြီးအလားတူပြင်းထန်တဲ့အင်အားနဲ့လက်တုံပြန်နေပါတယ်။နှစ်ပေါင်းများစွာထိတ်တိုက်တွေ့လာတဲ့ဒီနှစ်ဖက်ပဋိပက္ခအတွေ့ငြိမ်းချမ်းပြေလည်မဲ့အဖြစ်အပျက်ရှာမတွေ့သေးပါဘူး။ဘာကြောင့်ဒီလိုဖြစ်ရသလဲ၊ရှေ့ဆက်ဘာဖြစ်လာနိုင်မလဲဆိုတာကိုအေဒီတာနဲ့ဆွေးနွေးခန်းမှာဥကျော်စန်းသားကိုမမျှသစင်အောင်ကမေးမြန်းတင်ဆက်ထားပါတယ်ရှင်။
ဒီတစ်ပတ်မှာတော့ကျမတို့ဒီအခုလက်ရှိ Israel Palestine ရေးခင်းနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးခြင်းပါတယ်ဒီ Israel Palestine ပဋိပက္ခဖြစ်လာရတဲ့နောက်ခံသမိုင်းကြောင်းဒါကိုနည်းနည်းခြုံငုံပြီးတော့ပြောပြပေးပါဦး
ဟုတ်ကဲ့အများကြီးခြုံငုံမှဖြစ်ပါပါအမှန်တရားရှင်းပြရပါတယ်တကယ်တော့ Palestine ဒေသမှာယူလူမျိုးတွေဟာဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာအဲရောမ Empire ခေတ်ကနေခဲ့ပါတယ်ရောမခေတ်ကဒါပေမဲ့ BC 200တရာစုလောက်မှာသူတို့ဟာရောမ Empire ကခွဲခွာပြီးထွက်လာရတယ်အဲဒီကနေမောင်းထုတ်ခံရတယ်ပြီးတော့ကဘာအနှံ့ကိုပြန်ထန်သွားတယ်အဲ့လိုနေရာနေပြီးတော့1890လောက်မှာပိုလန်နိုင်ငံသားဂျူးလူမျိုးသတင်းစာဆရာ Theodor Herzl ဆိုတဲ့လူက Zionism ပမာလို့ Zion Wara ခေါ်တာပေါ့အဲ့ဒီဝါရကိုတီထွင်တယ်ဣဇရေလမှာရှိတဲ့ Mount Zion Zion တောင်ကြီးကိုဣဇရေလကအတွက်အထွတ်မြတ်ဖြစ်တဲ့အခြေခံပြီးယဉ်ကျေးမှုလိုဘာသာရေးလိုလက်တော့အဲ့သဘောတရားနိုင်ငံရေးသဘောတရားတရားဖြစ်လာတယ်။နောက်ပြီးတော့ဂျူးလူမျိုးတွေဒီလက်ခံထားတဲ့ရောက်ရှိနေတဲ့နိုင်ငံတော်တော်များများကလည်းသူတို့ပေါ်မှာစိတ်အမြင်မကြည်ကြဘူးအထူးသဖြင့်မွတ်စလင်နိုင်ငံတွေကဆိုသူတွေကပါလက်စတိုင်းနယ်မြေတွေကိုဂျူးတွေကပြန်ပြီးတော့အခြေချကြတယ်အဲ့ဒီမှာပါလက်စတိုင်းဒေသခံအာရဗ်တွေကလည်းပဲခြေလုံးအိမ်တိုင်းသွားနေကြတဲ့သက်ကန်နာရကလူတွေဖြစ်တော့ဂျူးတွေဝင်လာတော့စိတ်စီမထားမိရဘူးအဲ့လိုနဲ့ဂျူးတွေအများအများဝင်လာပြီးတော့နောက်ပိုင်းမှာအာရဗ်လူမျိုးတွေကနှိုးကြလာတဲ့ခါမှာတော့သူတို့ပဋိပက္ခဆာဖြစ်လာတယ်အဲ့ဒါနဲ့ဆိုရပါစို့ပထမကမ္ဘာစစ်ဖြစ်ခါနေကြတော့အဲ့ဒီဒေသကအော်တိုမန်အင်ပါယာလို့ခေါ်တဲ့တူရကီရဲ့လက်အောက်မှာရှိနေတယ်အဲ့ဒါကိုဂျာမနီနဲ့ပေါင်းတဲ့တူရကီကဆိုအင်္ဂလိပ်ကအဲ့ဒီဒေသကိုသိမ်းဖို့လို့တော့အာရဗ်တွေကိုစီးယုံတယ်မင်းတို့အဘက်ကူညီစစ်ပွဲပြီးမင်းတို့နိုင်ငံထူထောင်ရင်းပေးမယ်အာရဗ်တွေကိုပြောတယ်တချိန်တည်းမှာအဲ့ဒီမှာနေတဲ့ဂျူးတွေကိုလည်းစီးယုံတယ်မင်းတို့ကိုစစ်ပွဲနိုင်ရင်နိုင်ငံပေးမယ်တော့မပြောဘူးဒါပေမဲ့ National Home ဖန်တီးခွင့်ပေးမယ်ဆိုပြီးတော့အဲ့အင်္ဂလိပ်ရဲ့အဲ့ဒါ Balfour Declaration ခေါ်တဲ့ဟာဂျူးစစ်ထေးနဲ့အပြည့်ယူလုပ်တဲ့စာအဲ့ဒီစာထဲမှာဖော်ပြတယ်အရပ်ကလည်းကတိပေးထားတယ်ဒီဘက်မှာဂျူးလည်းကတိပေးထားတယ်နောက်ပထမကမ္ဘာစစ်ပြီးတဲ့ခါကျတော့သူတို့ကအဲ့ပါလက်စတိုင်းဒေသကိုအင်္ဂလိပ်ကတာဝန်ယူအုပ်ချုပ်တယ် တာဝန်ယူအုပ်ချုပ်ပြီးတော့ mandate လို့ခေါ်တာပေါ့အဲ့လိုအုပ်ချုပ်တဲ့အခါမှာပြည်ပခါသိပြီးတော့ပြည်မထံံဖြစ်လာတိုက်ပွဲတွေဖြစ်လာကြတဲ့ဂျူနန်အရပ်တဲ့အရပ်တွေကလည်းအမျိုးသားစီတဲ့နှိုးကြလာကြပြီးပါလက်စတိုင်းအရပ်တွေကတော့အဲ့လိုဖြစ်လာတဲ့အတွက်ကြောင့်ဒုတိယကမ္ဘာစစ်ပြီးတဲ့အခါမှာကျတော့ကုလသမဂ္ဂကဒီဟာကိုနှစ်ချမ်းခွဲလိုက်တယ်ဂျူနိုင်ငံနဲ့အရပ်နိုင်ငံဆိုပြီးတော့ဒါပါလက်စတိုင်းနိုင်ငံနဲ့อิสราเอลနိုင်ငံအဲ့လိုပြတဲ့အခါအာရဗ်နိုင်ငံအများကြီးကလက်မခံဘူးอิสราเอลနိုင်ငံပြည်ရမချင်တာဘူးဆိုဝင်တိုက်တယ်ဝင်တိုက်တော့အစ်စစ်ဘက်မှာအာရဗ်တွေရှုံတော့ဂျူးတွေကနိုင်ပြီးတော့ပါလက်စတိုင်းအတွက်ပေးထားတဲ့နယ်မြေတွေကိုတော့မှဂျူးတွေကဖက်ဖက်သိရင်ဆိုရဲဆိုအဲ့ဒီပိုင်းမှာဒီနိုင်ငံဟာအဲ့လိုပဲနယ်မြေအပြင်อิสราเอลတွေကအပေါ်စီးရပြီးတော့ပေါ်ထွန်းလာကြတာဖြစ်ပါတယ်အကြမ်းပြင်ပေါ်ရ
အရင်တော့ကလည်းတောက်လျှောက်ပေါ့ဂျိုကြားဂျိုကြားအပြန်လှန်တိုက်နေရရောရှိပါတယ်အခုအချိန်ကြတော့မှတခါအလုံးအရင်းနဲ့ဒီလိုမျိုးရုတ်တရက်ကြီးဖြစ်လာရတဲ့အကြောင်းရင်းခံကဘာဖြစ်ပါမလဲ
ခုနကဇလန်းမနေ့ဆက်ရောက်မှထင်ပါတယ်အဲ့တော့ဒုတိယကမ္ဘာစစ်ပြီးတော့နှစ်နိုင်ငံဖြစ်လာပြီအဲ့ဒီနှစ်နိုင်ငံဖြစ်ပြီးတော့မှစစ်ပွဲကမကြာခဏဖြစ်တယ်ဖြစ်တဲ့အခါမှာအာရဗ်နိုင်ငံတွေကပေါင်းပြီးတော့တိုက်ကြတာများတယ်။ဒါပေမဲ့အစ္စရေးကပဲနိုင်တာများပြီးတော့ပါလက်စတိုင်းအတွက်ရရှိတဲ့နယ်မြေတွေအစ္စရေးပိုးသိမ်းယူတဲ့အပြင်အဲဒီအာရဗ်နိုင်ငံတွေလည်းထဲမှာရှိနေတဲ့နယ်မြေတွေဒါအစ္စရေးတွေကလည်းသိမ်းပင်းသွားတယ်။ဒါပေမဲ့နောက်ဆုံးမှာကျတော့အီဂျစ်ကနည်းပြန်နိုင်လာတဲ့အခါမှာရှိတယ်။ရှိတဲ့အခါကျတော့ through ဆိုင်းနိုင်ကိုသဲကန်တဲ့ဒေသကျွန်းဆွယ်ဒေသကိုသိမ်းပြီးတော့ through ပြန်ပြီးအပေးယူလုပ်ရင်းနဲ့အစ္စရေးနဲ့အီဂျစ်ကမှညီညာရေးစပြီးတော့ရတယ်အဲ့ဒီကမှနည်းနည်းလေးပြည်လည်မှုရရှိသွားတယ်ပြီးတော့ဂျော်ဒန်နဲ့လည်းပဲအစ္စရေးညီညာရေးရတယ်ဒါပေမဲ့အဲ့ညီညာရေးတွေကိုလည်းပဲအာရဗ်ကမ္ဘာကလက်ခံကြတာမဟုတ်ဘူးအဲ့ဒီအစ္စရေးနဲ့ညီညာရေးအောင်လုပ်ခဲ့တဲ့အီဂျစ်တန်အန်ရာဆဒတ်ဆွေလုပ်ပြန်ခံရတယ်စူစေတာကိုဘယ်အာရဗ်နိုင်ငံကမှသိဖို့မနဲ့ရဘူးအဲ့လိုနဲ့ဒီပြဿနာဖြစ်ဖြစ်နေလာတာနောက်ပိုင်းမှာတော့အမေရိကန်ကတော့သူကဝင်ရောက်စစ်ဆေးဖို့ကြိုးပမ်းတယ်ဘာညာဆီတော့လုပ်တာတွေရှိပါတယ်ဒါပေမဲ့လည်းပဲပြဿနာကဘာဖြစ်လဲဆိုတော့ပါလက်စတိုင်းပြဿနာကအများရန်ဘေးဖယ်ခံရသလိုဖြစ်ဖြစ်လာတယ်ပါလက်စတိုင်းပြဿနာကိုသိပ်ပြီးအဓိကထားပြီးစဉ်းစားရတဲ့ဟာသိပ်ပြီးလက်တွေ့အဖြစ်အကောင့်ထင်ပေါ်ဘူးအပြောသာဖြစ်တဲ့အကြံဉာဏ်ပြောရင်တော့အဲကြောင့်အဲဒီပါလက်စတိုင်းတွေကသိပ်မကျေနပ်ကြဘူးအဲဒီပါလက်စတိုင်းမှာလည်းပဲဟာမတ်စ်တွေကသဘောထားသိပ်တင်းမာတယ်သူတို့ရဲ့သဘောထားကဘာလဲဆိုလို့ရှိရင်အစ္စရေးနိုင်ငံပေါ်ထွန်းတော်ကိုလက်မခံနိုင်ဘူးလုံးဝအစ္စရေးကိုဖယ်ရှားပလိုက်မယ်ဆိုတဲ့သဘောထားရှိတယ်ဒီသိမ့်ပိုက်ထားတဲ့နယ်မြေတွေကိုလည်းပဲအကျွာပြန်ပြီးတော့อิสราเอลအာရဗ်တပ်ဖွဲ့တွေကပါလက်စတိုင်းကသွားရောက်တိုင်းနိုင်ငံမှာပြဿနာဖြစ်ကြပြီးတော့ပြည်ပခါတွေမကြခဏဖြစ်ဖြစ်လာတယ်။ပြည်ပခါဖြစ်တယ်ဆိုမှအဲ့ဒီပြည်ပခါတွေများသောအားဖြင့်တစ်ဖက်နိုင်တယ်။အကြာရှုံးအစီအပြောက်စင်းကိုကြည့်ရင်ဂျူးစစ်သားတွေอิสราเอลဘက်ကအစီအပြောက်တစ်ထောက်သာရှိပြီးတော့ပါလက်စတိုင်းဘက်ကအစီအပြောက်အများကြီးမြင့်တယ်။အများအားအစာပေါင်းများစွာကွာဟားတယ်။ဆိုတော့ဒီတချီမှာတော့ဟာမတ်တွေကအကြံကြီးကြံပြီးတော့တခါတည်းအပိုင်တခါမှမကြုံစဘူးခေါ်လေအငိုင်းမြန်ကိုထိုးချလိုက်တာဖြစ်တယ်တကယ်သူကကဘာအားအသင်းသွားတယ်အစ္စရေးကလောက်ထောက်ထွင်းရေးကောင်းတဲ့တိုင်းပြည်အဲဒီဟာမတ်တွေရဲ့ဒေသတွေဖြစ်တဲ့ဂါဇာကမ်းမြံဒေသထဲမှာလည်းပဲဂါဇာထဲမှာလည်းပဲအစ္စရေးထောက်ထွင်းရေးအများကြီးရှိတယ်ဘယ်လိုကြောင့်သူတွေမဖော်ထုတ်နိုင်ခဲ့ဘူးလဲဆိုတော့အားအစရာပဲဆိုတော့ဒီချိန်မှာတော့အဲ့လိုကြောင့်ဖြစ်သွားတာပါပဲ
ဒီကိစ္စမှာဒီနိုင်ငံတကာအတိုင်းဝိုင်းနောက်အနောက်အုပ်စုရဲ့ယက်တီချက်ပေါ့နော်အမေရိကန်အပါဝင်အမေရိကန်ဆိုရင်ဒီအစ္စရေးပေါ်မှာထူးထူးခြားခြားသူ့ဘက်ကယက်တီတာကိုတွေ့ရပါတယ်အဲဘာကြောင့်ပါလဲ
48မှာအစ္စရေးနိုင်ငံပေါ်ပေါက်လာခဲ့တဲ့ကအမေရိကန်ကအစ္စရေးကိုထောက်ခံခဲ့ပါတယ်ဘာကြောင့်လဲဆိုတော့အစ္စရေးဂျူးလူမျိုးတွေဟာအမေရိကန်နိုင်ငံရေးစီးပွားရေးတပိသိပ္ပံပညာအကုန်လုံးမှာတော်တော်အရေးပါပါတယ်။နောက်နိုင်ငံရေးမှာလည်းပဲအများကြီးဩဇာရှိပါတယ်။ဒီကဒီမှာရှိတဲ့ဂျူးတွေကဆိုတော့သူရဲ့မျက်နှာကိုအများကြီးငဲကြည့်ရပါတယ်။ဂျူးဗုတ်ကဂျူးရဲ့မဲဆန္ဒသိရေးကြည့်တယ်။နောက်တစ်ခုကဒီအရှိလပိုင်းဟာသိရေးနံထွက်တယ်မဟာဗျူဟာအချက်ချကြတော့ကပိုက်အင်အားကြီးနိုင်ငံတိုင်းကဝင်ဆွတ်ကျင်တယ်။အထူးသဖြင့်စီအေးကာလာတွေဘာတွေဖြစ်တော့ဆိုဗီယက်တို့ကသူတို့လွှတ်မှုဖို့ကြိုးပမ်းခဲ့တာရှိတယ်ဆိုတော့အမေရိကန်အတွက် balance of influence ပေါ့ရှိလေပိုင်းမှာအဲ့တော့လွှမ်းမိုးမှုထင်ကြီးချာအင်အားရှင်ကြီးထင်ကြီးတဲ့နေရာမှာအစ္စရေးကသူ့ဘက်ကအမြဲတမ်းအစ္စရေးကိုခြေကုပ်ယူပြီးတော့ထင်ကြီးတယ်အမေရိကန်ဆိုတော့အစ္စရေးကသိအရေးပါတယ်နောက်တစ်ခုကအစ္စရေးကိုအခုထောက်ခံတဲ့အီရန်ပေါ့လေအဲ့အီရန်နိုင်ငံဆိုရင်လည်းပဲအမေရိကန်ရဲ့အဓိကရန်ဘက်ဖြစ်နေတော့ဒီနိုင်ငံအတွက်လည်းပဲထင်ဖို့အတွက်လည်းပဲအစ္စရေးကအဓိကကြားနေဆိုတော့အမေရိကန်ဟာအစ္စရေးကိုတောက်လျှောက်အကူအညီပေးနေတာတွေ့ရပါတယ်အမြဲတမ်းအခုထိလည်းပဲအခုစစ်ဖြစ်တော့လည်းအမေရိကန်ကလက်လက်တွေချက်ချင်းပဲပို့ပေးတာတွေ့ရပါတယ်
အင်းကြီးအာရဗ်နိုင်ငံတွေရဲ့သဘောထားယက်တီချက်ကဘယ်လိုရှိပါလဲဒီသူတို့တွေရဲ့လှုပ်ဆောင်ချက်တွေမူဝါဒတွေကြောင့်ပို့ပြီးတော့ဒီလိုတင်းမာမှုဖြစ်နေရပါလား
အဲ့လိုပြောလို့များအာရဗ်တွေကတော့အာရဗ်အချင်းချင်းဆိုတော့ပါလက်စတိုင်းကိုဒါမြစ်တာရှိရဲ့ပါလက်စတိုင်းကိုဂရုဏာသက်တဲ့အာရဗ်တွေအများကြီးရှိပါတယ်ဒါပေမဲ့ပြည်နာနိုင်ငံအနေနဲ့ကြည့်ရင်အာရဗ်တွေရဲ့အဓိကပြဿနာသူတို့အာရဗ်နိုင်ငံချင်းချင်းရမှာဘယ်လိုတင်ရှိဘူးတကြောက်တနိုင်ငံနဲ့နိုင်ငံစစ်ဖြစ်နေရတယ်လည်းမကြခဏပဲအာရဗ်နိုင်ငံချင်းချင်းစစ်ဖြစ်ခဲ့ရတယ်လည်းအများကြီးရှိရဆိုတော့အဲ့ဒီကိစ္စကအဓိကပြဿနာဖြစ်တယ်ဆိုတော့ဒီကိစ္စမှာလည်းပဲတချို့နိုင်ငံတွေရက်တည်ခြင်းနဲ့တချို့နိုင်ငံတွေကပါလက်စတိုင်းဘက်ကမပါဘဲနဲ့အစ္စရေးနဲ့ဇီဘွားရေးလုပ်နေတဲ့နိုင်ငံလည်းအများကြီးပဲအထူးသဖြင့်ဒီဆာဥဒီအာရေဗျာကျွန်းဆွယ်ရဲ့တောင်ပိုင်းခြမ်းဖြစ်တဲ့ဒီ UAE တို့လိုချမ်းသာတဲ့ကျော်ဝါးတဲ့နိုင်ငံတွေအစ္စရေးနဲ့မြန်မာပြည်အခုဆိုသံတမန်တော်တရားဝင်ဆက်သွယ်ပြီးတော့တာခီးသွားလာရေးတို့ယင်းနိမ့်မြတ်မှုတို့လုံနေရပြီကုန်သွယ်ရေးတို့လုံနေရတဲ့နိုင်ငံတွေရှိတယ်။ဆိုဒီအာရေဗျတို့နိုင်ငံတော်မှအာရကဘာမှာအရေးကြီးဆုံးနိုင်ငံသူတို့ကမက်ကာမဒီနာအထူးမြတ်နေရာတွေရှိတဲ့နေရာဆိုတော့အာရကဘာတစ်ခုလုံးကမွတ်စလင်လောကကြီးတစ်ခုလုံးကသူတို့အဓိကအားဖြင့်ကြီးကြတဲ့နိုင်ငံဒီနိုင်ငံတော်မှပဲအခုနောက်ပိုင်းမှာအစ္စရေးနဲ့စစ်မြေကြီးဘာညာလှုပ်လာတယ်ဆိုတာရှိတော့သူဆိုတော်လေးအခုကိစ္စမှာအခက်ခဲကြုံရမယ်အာရဗ်နိုင်ငံအများစုကတော့ချန်ပီယံပြောရင်တော့ပါလက်စတိုင်းကိုဂရုဏာသက်တယ်ပါလက်စတိုင်းဘက်ကတော့ယက်တီကြမှာပဲသို့သောတနိုင်ငံချင်းကြီးလိုက်တဲ့အခါမှာတော့ပြပြသားသားထောက်ခံမှုတော့ရှိမှာမဟုတ်ပါဘူ
းနောက်တစ်ခုကအီရန်ကြတော့ဟာမက်စ်ဘက်ကဘာလို့ထောက်ခံတာပါလဲ
အီရန်နဲ့ပါလက်စတိုင်းတွေဟာဟာမက်စ်တွေဟာဘာသာရေးအဖြစ်ကြီးရင်ပါလက်စတိုင်းအများစုကဆွန်နီတွေအီရန်တွေကရှီယာတွေဆိုတော့သူတို့ကခုကတကယ်တော့တိတ်ပြီးတော့မတက်ရဘူးမလားအဲဒီတော့ဆာဥဒီအာရေဗျရဲ့ဆွန်နီနဲ့ဟောရှီယာဖြစ်တဲ့အီရန်နဲ့ကအများအားပဋိပက္ခဖြစ်နေတာဒါပေမဲ့ပါလက်စတိုင်းတွေကတော့ဆွန်နီတွေဖြစ်ပေမဲ့ရှီယာနဲ့တည့်တယ်ဆိုတော့ဒီကိစ္စမှာအဓိကအဖြစ်အစ္စရေးကိုဆန့်ကျင်ကျင်တဲ့သဘောနဲ့လူအစ္စရေးဟာအဓိကပါလေအစ္စရေးကိုအီရန်ကလုံအောင်သူတို့ရဲ့ရန်သူဖြစ်မြင်ထားတော့အစ္စရေးကိုတိုက်ဖို့အတွက်ဟာမတ်စ်တို့နောက်ပြီးတော့အခုဟာမတ်စ်ဘက်ကဝင်ပြီးတော့တိုက်နေတဲ့လေဗနန်ကဟက်ဇ်ဘူလာတို့အဲသူတို့အီရန်ကလေ့ကျင့်ပြည်တယ်လက်နက်ပြည်တယ်ထောက်ခံတယ်အများကြီးလုပ်ပြည်တယ်သူကဆိုတော့ဒီအရေးမှာပါလက်စတိုင်းအရေးမှာကြည့်ရင်ပါလက်စတိုင်းသားတွေဟာဘာသာရေးတဲ့သူတွေ nationalism အမျိုးသားရေးစိတ်ဓာတ်ကြောင့်တကြီးကြမှာခံပြင်းနေဆိုတာတွေ့ရမယ်အဲ့လိုပဲယူဆမှာဖြစ်ပါတယ
်နောက်ဒီမြန်မာနိုင်ငံကအစ္စရေးကနေလက်နက်တွေဝယ်တယ်ဆိုပြီးတော့ဟိုလူခွင့်လှုပ်ရှားတဲ့အဖွဲ့တွေကပြောဆိုနေတဲ့တာတကားတွေလည်းရှိပါတယ်ဒီအချိန်မျိုးမှာမြန်မာစစ်ကောင်စီကဘယ်လိုနေထားနေရတည်ပါလဲ
စစ်ကောင်စီရတည်ချက်ကတော့အခုထိတော့မသိသေးတယ်ရင်းတော့ထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီကဘယ်လိုရတည်လဲဆိုတာသိရခက်ပါတယ်ကုလသမဂ္ဂမှာလူမျိုးရေးကောင်စီကိုဘာလို့မှမဲခွဲဖို့ကြားလိုက်ရင်လဲစစ်ကောင်စီတက်ရောက်ပြီးတော့မဲခွဲတဲ့ထက်မှပါခွင့်မရှိဘူးလို့ထင်ပါတယ်ကဥကြုံမှုထုံးကသံမဖြစ်နေတော့ဆိုတော့စစ်ကောင်စီရဲ့သဘောထားကသူရဲ့ထုတ်ပြန်ချက်အပေါ်မှာပဲကျွန်တော်ခံမရမထင်ပါတယ်အ
ဲဒီ Israel Palestine အရေးအရှေ့ဆက်ဘာဖြစ်လာနိုင်ပါလဲ
ဖိတ်ကမရခဲ့ပါတယ် Israel ဝန်ကြီးချုပ်နေတန်ညာဟုကတော့ဒီကရေရှည်စစ်ပွဲတရက်ကိုဆင်နွှင်းနေရပြီဆိုပြီးတော့သူစီညာထားတာဖြစ်ပါတယ်တနည်းနည်းနဲ့စပြီးတော့ဆိုတော့အဲ့လိုလည်းဖြစ်လာနိုင်ပါတယ်ဒါပေမဲ့နေတညာဟုကလည်းတိုင်းပြည်ထဲမှာသူကလူထုထောက်ခံမှုကြဆင်းနေတဲ့အာဏာရှင်ဆန်တဲ့တရားရုံးချုပ်ကဥပဒေကိုသူလည်းပြည်ဥဖို့ကြိုးပမ်းနေဆိုပြီးတော့အတိုက်ခံတွေအများကြီးရင်ဆိုင်နေရတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာဖြစ်တော့နေတညာဟုရာထူးဆက်လက်တည်မြဲရေးအာဏာတည်မြဲရေးတောင်မှအလားအလာကောင်းသွားမလားသူကတော့ရေရှည်အဖြစ်နဲ့ငါတို့တိုက်ပြရမယ်ဆိုတော့ပြောနေတယ်အခုလည်းပဲပြင်းထန်သူတို့ပြန်တိုက်နေပါတယ်ဆိုတော့ဒီညာရေးစကားလည်းဗန်နိုင်ငံမှပြောရဲပြောကြတာသိခဲရင်ပါလေအမေရိကန်တို့လိုနိုင်ငံစကားပြောတဲ့နိုင်ငံလည်းပဲလက်နက်တွေအကူအညီတွေချက်ချင်းပေးလို့လိုက်တာတွေ့ရဲအာရစ်ချစ်ဆွန်နတ်တို့ကလည်းလုံအောင်ထောက်ခံတဲ့အစ္စရေးဗြိတိန်ချောက်ဝင်ချုပ်ကလည်းပြောတယ်ဟိုရမင်းကြီးပဲပြောတယ်အကလုံးထင်းထင်းပြင်းနှစ်ဖက်လုံးနေရနောက်ထူးကြတာတရုတ်ကပြောတယ်အခုအမေရိကန်ရဲ့အထက်လွှတ်တော်ဆင်နေတာချက်ဆူမဲတရုတ်ကိုရောက်နေတယ်သူကပြောတယ်တရုတ်သမ္မတကိုတရုတ်သမ္မတကြီးကိုခင်ဗျားတို့ကအစ္စရေးဘက်ကဂရုဏာသက်ကြောင်ပြောပါအဲဟာမတ်ကိုရှုတ်ချပါဆိုတော့မရှုတ်ချဘူးမရှုတ်ချတော့သူစိတ်မကောင်းဖြစ်တယ်ဟိုကပြောတယ်မရှုတ်ချဘူးနှစ်ဖက်စလုံးကချင်းချင်းလုကြပါဒီကိစ္စမှာစီးနေမှဖြစ်ရှင်းရမှာလေဆိုတရုတ်ကသိပြီးတော့စစ်စရေးစကားပဲပြောနေတာတွေ့ရပါတယ်ဆိုတော့တရုတ်ပြောတယ်ဆိုတော့သူကဟူးသိပြီးတော့ခူးမဆက်ကြဘူးပေါ့လေဒါပေမဲ့တစ်ချိန်ချင်းဖာကြတော့တရုတ်ရက်တီတိုင်းဖြစ်ကောင်းဖြစ်လာနိုင်ပါတယ်အခုကတော့အဲ့ဒီချိန်မကြသေးဘူးလို့ပဲပြောမှာဖြစ်ပါတယ်
တော်တာရှင်များရှင်ကျမရဲ့အတွက်အာဟာရမျှတအောင်ဘလို့စားသုံးကြမလဲဆိုတာကိုဒေါက်တာသက်စောကလူမှုနဲ့ကျမရဲ့အစီအစဉ်မှာတင်ပြထားပါတယ
်နေ့စဉ်စားသုံးနေတဲ့အစားအစာတွေကိုအာဟာရတင့်တင့်မြတ်တာအောင်ချိန်ညှိစားတောက်ပေးဖို့ကအလွန်ပဲအရေးကြီးတာပါအထူးသဖြင့်စိတ်ရောဂါရှိတဲ့သူတွေကပိုပြီးတော့ကျူးဆိုက်ကြရမှာဖြစ်ပါတယ် Balance Diet လို့ခေါ်တဲ့အာဟာရမြတ်တာအောင်စားသုံးတဲ့အာဟာရအချို့အကြောင်းကိုသမားတော်တူဖြစ်သူဒေါက်တာဦးမော်ဂျော်နိုင်ကအခုလို့ရှင်းပြပါပါတယ်အဲ
့တော့ဆရာတို့ကဒီအစားတောက်စားတဲ့ပုံစံမှာပကံပြားပုံစံလေးပေါ့နော် plate လေးနဲ့ဆရာတို့ပြောပါတယ်အဲ့ဒီမှာစားတောက်တဲ့ကျန်းမာခြင်းနဲ့ညီညွတ်တဲ့မြတ်တာတဲ့အစားတောက်ပုံစံဆိုတာတဲ့ဆန်နဲ့ဂျုံနဲ့လုပ်တဲ့ပစ္စည်းတွေเนาะဆရာတို့တိုင်းပြပါဆိုတော့ထမင်းပေါ့เนาะအနောက်နိုင်ငံတွေမှာဆိုတော့ပါမုတ်ပေါ့အဲ့ဒါဒီကိုစားမဲ့အစာရဲ့၄ပုံတစ်ပုံပဲပါဝင်သင့်တယ်တဲ့เนาะဆရာတို့ခုပြောနေတာ healthy diet เนาะကျန်းမာတယ် balance diet အကြောင်းပြောနေတာပေါ့เนาะဆိုတော့၄ပုံတစ်ပုံလောက်ပါသင့်တယ်ပြီးလို့ရှိရင်အသား၅ပေါ့เนาะဆရာတို့အသားသုံးပုံ၅ protein diet ချက်ဥပေါ့เนาะအဲ့ဒါတွေက၄ပုံတစ်ပုံလောက်ပါသင့်တယ်เนาะခန္ဓာကိုယ်ကြည့်ထားဖို့အတွက်နောက်တစ်ခါအာကျန်တဲ့တဝက်50ရာခိုင်နှုန်းကပါလိုရလဲဆိုရင်အသီးအရွက်အသီးနှံထည့်ထားတယ်เนาะအဲ့တော့အရင်တော့ balance diet ကဆရာတို့ငယ်ငယ်တော့တည်တာတော့၃ပုံပုံ၃ပုံ၃ပုံစီလုပ်တယ်အခုနောက်ပိုင်းမှာပုံစံပြောင်းလာတဲ့အခါမှာအသီးရွက်အသီးနှံကိုပိုစားခြင်းအပြင်ကျန်းမာရေးကောင်းမွန်လာတာတွေ့တယ်မကူဆက်တဲ့ယောဂါတွေကိုကာကွယ်နိုင်တာတွေ့တဲ့အခါမှာအခုချိန်မှာ healthy diet ဆိုလို့ရှိရင်ဆရာတို့အသီးရွက်အသီးနှံက50ရာခိုင်နှုန်းတဝက် plate မှာပါသင့်တယ်ပြီးတော့မှဆန်တဲ့ဂျုံနဲ့လုပ်ထားတဲ့စားတောက်တွေဒီတဝက်အသား၅ဥတွေကနေရမယ်အဟာရ sorry ၄ပုံတပုံပေါ့နော်အဲ့တော့၄ပုံတပုံ၄ပုံတပုံနဲ့တဝက်စားသုံးမယ်ဆိုလို့ရှိရင်ဆရာတို့ balance diet ဖြစ်သွားပြီဒါဆိုလို့ရှိရင်ဆရာတို့ဒီ no sinus ဇီးရောဂါကိုဖြစ်တာကိုလည်းကာကွယ်တားဆီးနိုင်တယ်လို့ဆိုပါတယ
် balance diet နဲ့ကန့်ညီအောင်ချိန်ညှိစားတောက်ပေးနိုင်ခဲ့မယ်ဆိုရင်သွေးရည်သကြားဓာတ်ပမာဏကိုထိန်းသိမ်းတဲ့နေရာမှာအတိုင်းအတာတစ်ခုအထိအထောက်အကူဖြစ်စေမှာပါဇီးရောဂါဝေနာရှင်တွေဟာသွေးနှင်းသကြားဓာတ်ပမာဏကိုပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းသိမ်းထားဖို့လိုအပ်တာကြောင့် balance diet နဲ့ကိုက်ညီအောင်စားသုံးပေးဖို့လိုအပ်တဲ့အပြင်သွေးနှင်းသကြားဓာတ်ပမာဏတက်မလာအောင်ထိန်းထားနိုင်တဲ့အမှုအကျင့်တွေကိုလည်းလိုက်နာဆောင်ရွက်ပေးဖို့လိုတယ်လို့ဒေါက်တာဦးမော်ကျော်နိုင်ကအခုလိုပြောပါတယ်
။ဒါကြောင့်မလို့ဆရာတို့ကဒီစီးဆိုယောဂတဲ့တယောက်ဒီအချို့ဓာတ်ကိုတာမန်လူကဲ့သို့ထိန်းသိမ်းထားဖို့လိုအပ်တယ်။တကယ်၍သွေးထဲမှာချို့ဓာတ်ဒီပုံမှန်ရှိတဲ့ပမာဏထက်ကျော်လွန်နေမယ်ဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီပိုနေတဲ့အချို့ဓာတ်တွေဒီများနေတဲ့အချို့ဓာတ်တွေသွေးကြောနယံတွေကိုဖျက်ဆီးတယ်။ဖျက်ဆီးတဲ့အခါမှာခန္ဓာကိုယ်ကလိုက်ပြီးတော့ပြန်ပြီးပြုပြင်ရတယ်ပေါ့နော်။အဲ့တော့ဖျက်လိုက်ပြင်လိုက်နဲ့ကြာတဲ့အခါမှာတဲ့တကိုယ်လုံးကသွေးကြောတွေကျင်းမြောင်းသွားပြီးတော့မှအဲ့ဒီမှာလက္ခဏာတွေပေါ်လာပါတဲ့။နော်အဲ့ဒါကြောင့်မလို့ဆရာတို့ကဒီစီးဆိုသမားတယောက်ဒီလက်တလောပြဿနာဖြစ်တာနဲပါတယ်။လက်တလောပြဿနာဆိုတာအချို့ဓာတ်တွေတားများပြီးတော့နော်3လစ်တာတို့နော်ဆေးရုံတက်ရတာတို့ဖြစ်တာလို့မဟုတ်ရင်အချို့ဓာတ်တွေတားနှိမ့်ကြပြီးတော့3လစ်ပြီးဆေးရုံရောက်တာ။ဒါဒီဒုတိယဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေပေါ့နော်။အဲ့တော့ဒုတိယဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးကအသက်အန္တရာယ်ရှိတယ်။ဒါပေမဲ့အဲဖြစ်တာတွေနဲတယ်ပေါ့။အများစုစီးဆိုသမားတွေကတော့ရေရှည်နောက်ဆက်တွဲဆိုးကျိုးတွေကြောင့်အသက်အန္တရာယ်ဖြစ်ကြတာရှိတယ်နော်အဲ့တော့ရှေ့မှာဆရာပြောခဲ့သလိုဒီကိုလုံးသွေးကြောတွေကျင်းသွားတဲ့အခါမှာဆရာတို့ကြာလိုက်ပိတ်ပေါ့နော်အဲ့တော့အုံနောက်ထရသွေးကြောတွေကျင်းပြီးပိတ်ဆိုရင်ဆရာတို့လေဖြတ်တာဖြစ်တယ်နော်နှလုံးသွေးကြောပိတ်ရင်ဆရာတို့ကအသက်အန္တရာယ်ဒီဆုံးချုံနိုင်တယ်နှလုံးရပ်နိုင်တယ်ခြေလက်သွားတဲ့သွေးကြောတွေကျင်းမြောက်မယ်ဆိုရင်ထုံမယ်ကျင်းမယ်ကြာလိုက်ရင်ခြေထောက်တွေအနာဖြစ်မယ်ပုတ်တယ်ခြေထောက်ဖြတ်ရတာဖြစ်နိုင်တယ်နောက်တစ်ခါကြောက်ကတ်သွားတဲ့သွေးကြောကျင်းမယ်ဆိုလို့ရှိရင်ကြောက်ကတ်ထိခိုက်ပျက်စီးပြီးတော့ကြောက်ကတ်ဆီးရတဲ့မျက်စိတွေသွားတဲ့သွေးကြောတွေကျင်းမြောင်းပြီးတော့ပြစ်မယ်ဆိုရင်အငြင်းအာရုံကိုထိခိုက်နိုင်တယ်ဒီလိုနောက်ဆက်တွဲဆိုကြိုးတွေခံစားရတယ်เนาะအဲ့တော့ဆရာတို့ပြောတဲ့အထဲမှာစီးဆိုယောဂါဒီတစ်ခုလုံးသွေးကြောတွေကျင်းမြောင်းပိတ်ဆို့ပြီးမှယောဂါဖြစ်တဲ့အတွက်ကြောင့်မို့စီးဆိုယောဂါဝေဒနာလည်းတယောက်ဒီအချို့ဓာတ်တစ်ခုတည်းကိုထိန်းသိမ်းရုံနဲ့မလုံလောက်ဘူးဆိုတာတွေ့ရှိပါတယ်ဒါကြောင့်မလို့သွေးကြောကျင်းပြောင်းနိုင်တော့တခြားအခြေအနေတွေကိုလည်းဆရာတို့ကရှာဖွေပြီးတော့ကုသပေးဖို့လိုတယ်เนาะအဲ့တော့အဲ့ဒါတွေကဘာတွေပါမှာလဲဆိုတော့ဒီသွေးထဲမှာအဆီများတဲ့ကိစ္စတွေရှိပါတယ်သွေးတို့ယောဂရှိတာတွေဖြစ်ရှိပါတယ်ဆေးလိပ်တောက်သုံးတာတွေရှိပါတယ်เนาะနောက်တကဒီအထိုင်များတာတွေပေါ့เนาะဆိုတော့အဲ့ဒီအခြေအနေတွေကိုပါဆရာတို့ကတပြိုင်တည်းကုသမှာသာမြင်တဲ့စီးကြိုရဲ့နောက်ဆက်တွဲစူကြိုတွေကိုကာကွယ်ရရောက်မှာဖြစ်ပါတယ်ဒါကြောင့်မလို့စီးချိုယောဂဝေဒနာတွေတယောက်ဒီအချို့ဓာတ်ထိန်းသိမ်းတဲ့စားတောက်တွေရှောင်ကြရမယ်နီးတူနောက်ဒီသွေးတိုးတန်တဲ့နီးတွေကိုရှောင်ကြရမယ်အစီကိုလည်းရှောင်ကြရမယ်ဆေးလိပ်တောက်တဲ့ဆိုရင်ဆေးလိပ်ဖြတ်ရမ ပေါ့နော
် balance diet နဲ့ကိုက်ညီအောင်ချိန်ညှိစားတောက်ပြီးတင်းတကြားတက်မလာအောင်ထိန်းထားနိုင်တဲ့အမှုကျင့်တွေကိုလိုက်နာဆောင်ရွက်ရင်းစီးကျူယောဂရဲ့နောက်ဆက်တဲ့ဆူကျူတွေကိုကာဝယ်ထားလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျေးဇူးတော်ပ
ါအခုတော့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြည့်ရှုကြရအောင်ပါရှင်ကိုရနိုင်တင်ပြထားပါတယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားလုံးသားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။၁၉ချိန်မြောက်အာရှအားလုံးသားပြိုင်ပွဲကတော့တရုတ်နိုင်ငံဂျိုးယိုမှာတနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။နိုင်ငံပေါင်း55နိုင်ငံကအားလုံးသားသမားပေါင်း10,000ကျော်ပြည်နှစ်ပတ်ကျော်ကြာဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတဲ့နောက်အောက်တိုဘာ10ရက်နေ့ကပြိုင်ပွဲအခမ်းအနားကိုကျင်းပခဲ့ကြပါတယ်။ဒီအာရှအားလုံးသားပြိုင်ပွဲမှာတော့အင်ရှင်တရုတ်နိုင်ငံကရွှေစိတ်200ခုငွေ112ခု၊ချေး80ခုနဲ့ပထမရခဲ့ပြီးတော့ဂျပန်နိုင်ငံကရွှေ50နဲ့ငွေ69၊ချေး69နဲ့ဒုတိယ၊တောင်ကိုရီးယားနိုင်ငံကရွှေ40နဲ့ငွေ59၊ချေး89နဲ့တတိယရပါတယ်။မြန်မာနိုင်ငံကတော့ပိုက်ကြော်ချင်းအမျိုးသား4ယောက်တည်းမှာရွှေစိတ်တစ်ခုနဲ့ရိုးရလေးအမျိုးသမီးမီတာ900နဲ့အမျိုးသားမီတာ1000နဲ့မှာချေးစိတ်နှစ်ခုစီရပြီးတော့အဆင့်29ရရှိခဲ့ပါတယ်။ဘောလုံးပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာတောင်ကိုရီးယားကဂျပန်ကို2-0နဲ့နိုင်ပြီးတော့ရွှေစိတ်ရသွားပါတယ်။တောင်ကိုရီးယားအသင်းဟာဒီနှစ်မှာရွှေစိတ်ရလိုက်တဲ့အတွက်အာရှအောင်စားပြိုင်ပွဲမှာ3ချိန်ဆက်တိုက်ရွှေစိတ်ရရှိသွားခဲ့တာဖြစ်ပါတယ်။အမျိုးသမီးဘောလုံးပွဲတွေဘက်မှာတော့ဂျပန်ကမြောက်ကိုရီးယားကို4-0နဲ့နိုင်ပြီးတော့ရွှေစိတ်ရရှိသွားခဲ့ပါတယ်။အင်ရှင်တရုတ်အမျိုးသမီးအသင်းကတော့တတိယနေရာလူပွဲမှာဥဇဘက်ကစ္စတန်ကို9-6မရှိနဲ့နိုင်ပြီးတော့တတိယရလိုက်ပါတယ်။ဘောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသားဘက်မှာအီရန်ကတရုတ်ကို3ပွဲ2ပွဲနဲ့နိုင်ပြီးတော့ပထမရရှိသွားခဲ့ပြီးတော့တတိယနေရာလူပွဲမှာတော့ဂျပန်ကကာတာကို3ပွဲ2ပွဲနဲ့နိုင်ပါတယ်။အမျိုးသမီးဖိုင်နယ်ဘက်မှာတော့အင်ရှင်တရုတ်တင်းကဂျပန်ကို3ပွဲပြည့်နဲ့နိုင်ပြီးရွှေစိတ်ရသွားခဲ့ပြီးတော့တတိယနေရာလူပွဲမှာတော့ထိုင်းကဗီယက်နမ်ကို3ပွဲပြည့်နဲ့နိုင်ပြီးချေးစိတ်ရရှိခဲ့ပါတယ်ခင်ဗျာ။ဒါမဲ့ Euro 2028နဲ့ Euro 2032ဥရောပဖလားဘောလုံးဘွဲအတွက်အင်ရှင်နိုင်ငံတွေကိုအင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံနေရွေးမှာရှိတဲ့ဥရောပဘောလုံးအဖွဲ့ချုပ်မှာရွေးချယ်လိုက်ပါပြီ
။ The host for the UEFA Euro 2028 is United Kingdom and the Republic of Ireland.
Euro 2028ဥရောပဖလားဘောလုံးပြိုင်ပွဲအတွက်အင်ရှင်ဖြစ် UK နဲ့ Ireland နိုင်ငံတွေကိုဟူးတွဲအင်ရှင်ဖြစ်ရွေးချယ်လိုက်တယ်လို့ယောဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကကြေညာလိုက်တာပါ
And the host for the UEFA Euro 2032 are Italy and Turkey.
Euro 2032ယောဘာဖလားဘောလုံးပွဲအတွက်အင်ရှင်ကိုတော့ Italy နဲ့ Turkey နိုင်ငံတွေကိုပူးတွဲအင်ရှင်ဖြစ်ရွေးချယ်လိုက်တယ်လို့ UEFA ဥက္ကဋ္ဌ Seferin ကကြေညာပါတယ်
We host tournaments better than anyone else. It's going to be a massive boost.
Britain နိုင်ငံဘက်မှဆိုရင်လည်း Britain ဝန်ကြီးချုပ် Rishi Sunak ကိုယ်တိုင်က Britain နိုင်ငံဟာအားကစားပြိုင်ပွဲတွေကို Asian ဖြစ်လက်ခံကျင်းပတဲ့နေရာမှာတခြားဘယ် Asian နိုင်ငံထက်မဆိုသာလွန်ကောင်းမွန်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ဘက်ကောင်ကကစားခဲ့တဲ့ England Premier League ဘောလုံးပွဲတွေမှာ Champion Man City နဲ့ Arsenal တို့ Emirates တို့မှာတနင်္ဂနွေနေ့ကတွေ့ခဲ့ကြပြီးတော့အာဆနောကတကုတ်ဂိုးမရှိနဲ့အနိုင်ရသွားပါတယ်။ဒွဲဘီကနေ86မိနစ်မှာအာဆနောတိုက်စစ်မှုမှာတနော်လီကန်သွင်းတာမန်စီးတီးနောက်တန်းလူနေသန်အက်ကေးနဲ့ထီပြီးဂိုးဝင်သွားလို့အာဆနောကတကုတ်ဂိုးမရှိနဲ့နိုင်သွားတာပါ။
A great feeling obviously you could sense you know it's been so many years without beating them and today we have beat
ဒီပွဲနိုင်လိုက်တာတကယ်ကောင်းပါတယ်ခင်ဗျားတို့လည်းသိမှာပါကျွန်တော်တို့သူတို့ကိုမနိုင်တာနှစ်တော်ကြာပါပြီကျွန်တော်မြင်တာကတော့သူတို့ကကမ္ဘာအကောင်ဆုံးအသင်းဖြစ်ပြီးအဲ့ဒီကမ္ဘာအကောင်ဆုံးအသင်းကိုကျွန်တော်တို့နိုင်လိုက်တာတကယ်ကောင်းပါတယ်ကျွန်တော်တို့ခံစစ်ကိုကြမ်းကြမ်းခံကစားခဲ့ရတာတွေလည်းရှိပြီးအဲ့ဒီအနေအထားမှာဒီလိုမျိုးကျွန်တော်တို့နိုင်လိုက်တဲ့ပုံကတကယ်ကောင်းပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့သူတို့ကိုအနိုင်ယူဖို့အတွက်တန်တိတဲ့အခိုင်အမာချပြီးစိတ်ပိုင်းဖြတ်ထားတာကိုလည်းပြသနိုင်ခဲ့ပါတယ်အဲ့ဒီအတွက်ကျွန်တော်တကယ်ပဲပျော်ပါတယ
် Congratulations Arsenal for the victory.Tight game we start really well the first
minutes in and in dole တွေဂုံယူပါတယ်ပွဲကချိန်နေပါပဲပွဲစားပိုင်းမှာကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပါတယ်ဒုတိယပိုင်းပြန်စားတဲ့အချိန်မှာတော့သူတို့က Martinelli ကိုထည့်ပြီးတော့ပို့ပြီးတော့အချိန်ဆက်မိမိကစားနိုင်ခဲ့ပါတယ်ကျွန်တော်တို့ဂိုးသွင်းခွင့်တွေအသိမဖန်တီးနိုင်ခဲ့ပါဘူးဒါပေမဲ့နောက်ဆုံးအဲ့ဒီလိုမျိုးလူထိပ်ပြီးဝင်သွားတာမျိုးနဲ့ကျွန်တော်တို့ရှုံးသွားပါတယ
်မက်ဆီတီးသင်းဟာဒီပွဲရှုံးလိုက်တဲ့အတွက်ဒီနေ့ဘောလုံးရာသီအမတ်ပေးပွဲမှာနှစ်ပွဲဆက်တိုက်ရှုံးလိုက်တာဖြစ်ပါတယ်ချိန်ထဲမှာပဲဒီတစ်ပတ်မှာ Spurs ကလည်း Luton Town ကိုတကိုးကိုးမရှိနဲ့နိုင်လိုက်တာကြောင့်ရှစ်ပွဲကစားပြီးတဲ့ချိန်မှာ
စပါ့စ်နဲ့အာစနော်တို့က6ပွဲနိုင်2ပွဲတည်းအမှတ်20နဲ့ဇယားထိပ်ကနေဥဆောင်နေပြီးတော့မန်စီးတီးကတော့18မှတ်နဲ့တတိယနေရာရောက်သွားခဲ့ပါတယ်။ဘယ်လ်ဂျီယံပိုက်စ်ကလည်းဟာဇန်ဟာဘောလုံးမဘွားကနေအနားယူပြီးလို့အင်္ဂါနေ့မှာချိန်ညှာလိုက်ပါတယ်။ Chelsea နဲ့ Real Madrid ဆင်မှုဟောင်းဟာဇန်ဟာအသက်32နှစ်အရွယ်မှာဘောလုံးမဘွားကနေအနားယူလိုက်တာဖြစ်ပါတယ်။ဟာဇန်ဟာ Chelsea တင်းမှာခြေစွမ်းပြပြီးတော့ထိတ်တန်းကစားသမားအဖြစ်ယက်တီနိုင်ခဲ့ပြီး2019မှာ Real Madrid အသင်းကိုပြောင်းပြီးတော့၄နှစ်ကြာကစားခဲ့တာပါ။ဒါပေမဲ့လည်း Real Madrid အသင်းမှာဒဏ်ရာရကြောင့်ခြေစွမ်းမပြနိုင်ဖြစ်ခဲ့ပြီးတော့ Real အသင်းနဲ့ပြီးခဲ့တဲ့ဘောလုံးရာသီအကုန်မှာလမ်းခွဲခဲ့ပါတယ်။သူဟာ Chelsea အသင်းနဲ့ Premier League ကို2ချိန်၊ Europa League 2ချိန်၊ FA Plus နဲ့ League Plus 2ချိန်စီရခဲ့ပြီးတော့ Real Madrid အသင်းနဲ့တော့ Champions League 2ချိန်နဲ့ La Liga 2ချိန်ရခဲ့ပါတယ်ခင်ဗျာ။မှာတော့ DC United အသင်းနဲ့နီးပြဝင်းရူနီတို့နှစ်ဖက်သဘောတူညီမှုနဲ့လမ်းဆွဲလိုက်ကြတယ်လို့ DC United အသင်းကအော်တိုဝါ9ရက်နေ့ကကြေညာပါတယ်။ DC United အသင်းဟာပြီးခဲ့တဲ့စနေနေ့ကနယူးယောက် FC အသင်းကို2ဂိုးကိုမရှိနဲ့နိုင်ခဲ့ပေမဲ့လည်း Playoff ရှုံးထွက်အဆင့်ကိုမတက်နိုင်ခဲ့တဲ့အတွက်နီးပြရူနီကအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်
။ I think it's just the right time. I think
ဒီအချိန်ကထွက်ဖို့အသင့်တော်ဆုံးအချိန်ပါ။ကျွန်တော်အနေနဲ့အသင်းကို Playoff ရှုံးထွက်အဆင့်ကိုတက်နိုင်ဖို့အတွက်တက်နိုင်သလောက်အစွမ်းကုန်လုပ်ခဲ့ပါတယ်။ဒီတစ်ခုတည်းကြောင့်လည်းမဟုတ်ပါဘူးအဓိကအချိန်ပါကျွန်တော်ဒီမှာနီးပြလုတ်ခဲ့တဲ့အချိန်တွေကိုတကယ်ပဲသဘောကျပြီးအသင်းပိုင်ရှင်တွေကလည်းကျွန်တော်ကိုအများကြီးကူညီပါတယ်ဒါပေမဲ့ဒီအချိန်ကကျွန်တော်အနေနဲ့အသင်းကနေထွက်ပြီးအင်္ဂလန်ကိုပြန်ရမယ့်အချိန်လို့ထင်ပါတယ
်ဝိန်းရူနီဟာ2018နဲ့2019မှာ DC United အသင်းမှာကစားသမားအဖြစ်နဲ့ကစားခဲ့ပြီးတော့ပြီးခဲ့တဲ့2020ဇူလိုင်လမှာနီးပြအဖြစ်တာဝန်ယူခဲ့တာဖြစ်ပါတယ်ခင်ဗျာManchester United အသင်းရဲ့ဇန်နဝါရီလကြီးဖြစ်တဲ့ Sir Alex Ferguson ရဲ့ဇနီး Daily Cathy Ferguson ဟာအောက်တိုဘာ6ရက်နေ့ကအသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီ။အခုလို Sir Alex ရဲ့ဇနီး Lady Cathy ကွယ်လွန်သွားခဲ့တဲ့အပေါ်မှာ Manchester United အသင်းတစ်သင်းလုံးကဝမ်းနည်းစိတ်မကောင်းဖြစ်ရတယ်လို့အသင်းကကြေညာချက်ထုတ်ပြန်ပါတယ်။ဒါ့ပြင် Manchester City, Arsenal, Aberdeen, St. Mirren နဲ့အခြားအသင်းတွေတော်များများကလည်းဒီပေါ်မှာစိတ်မကောင်းကြောင်းပြောကြားခဲ့ကြပါတယ်။စာလက်ဆွေကစ2013ခုနှစ်မှာအနာမကင်ပထမတစ်ချိန်2001တုန်းကအနာယူဖို့လှုပ်ခဲ့တော့ကလေဒီကာတီကစာလက်ဆိုအနာမယူပဲဆက်လုပ်ဖို့ပြောခဲ့လို့ဖာဂူဆန်ဟာနီးပြဖြစ်နဲ့နောက်ထပ်17နှစ်ကြာလှုပ်ခဲ့ပြီးတော့အောင်မြင်မှုတွေအများအပြားထပ်ပြီးတော့ယူနိုက်တက်တာလည်းဖြစ်ပါတယ်ခင်ဗျာဒီလိုနဲ့ငမလာမဲ့တပတ်အတွင်းကျင်းပမဲ့ဘောလုံးပွဲတွေအားလုံးကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တယ်လို့ဥရောပဘောလုံးဖွဲ့ချုပ် UEFA ကအော်တိုဘာ၈နှစ်တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားဆစ်ဖြစ်နေတာကြောင့်အခုလိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တာဖြစ်ပြီးတော့ကစားမယ့်ရက်ကိုနောက်ပိုင်းမှာထပ်ပြီးကြေညာမယ်လို့ပြောပါတယ်။ဒီလိုရွှေ့ဆိုင်းလိုက်တဲ့ပွဲတွေထဲမှာအစ္စရေးနဲ့ဆွစ်ဇာလန်တို့ရဲ့ Euro 2024ခြေစစ်ပွဲအပါအဝင်ဂျာမနီနဲ့အက်စတိုးနီးယားတို့ကစားမယ့် U21 U2025 ခြေစစ်ပွဲနဲ့ U20 ဘောလုံးပွဲတွေနဲ့ပါဝင်ပါတယ်ခင်ဗျာ
အခုတော့သတင်းချင်းချုပ်ကိုပြော့ပြပေးပါမယ်ရှင်အစ္စရေးအနေနဲ့ဟာမတ်စစ်သွေးကြတွေကိုတိုက်ခိုက်ဖို့အရေးပေါ်စစ်ကာလညှဉ်းညွတ်တဲ့အစိုးရတရားဖွဲ့စည်းမယ်လို့အစ္စရေးကပြောဆိုလိုက်ပါတယ်တချိန်ထဲမှာလဲပါလက်စတိုင်းအတွင်းပိုင်းနဲ့မြေပြင်ထိုးစစ်ဆင်နိုင်ဖို့စစ်သည်အင်အား3000ကိုဂါဇာအနီးမှာချထားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာအစ္စရေးကိုထောက်ခံပြီးအစ္စရေးရဲ့လုံခြုံရေးအတွက်အခိုက်အမာရပ်တည်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်တန်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။အကြမ်းဖက်လုပ်ရက်တွေအတွက်ဘလို့အကြောင်းပြချက်ဘလို့စင်ကြေကိုမှလက်ခံနိုင်စရာမရှိဘူးလို့သမ္မတဘိုင်ဒန်ကပြောဆိုပြီးအစ္စရေးနဲ့ဂျူးလူမျိုးတွေရဲ့လုံခြုံရေးအတွက်အခိုင်အမာပိုင်ဖြတ်ထားတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကအထူးပဲကြိုဆိုပါတယ်ရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစော်မှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီးထိုက်ပါရှင်။